ရှင်တို့ဒီကနေ့မြတ်စွာဘုရားရဲ့တရားဒေသနာတော်လေးတော့ကိုတဏှာရင်လောက်အချိန်ယူပြီးတော့နှာယူကြည်ညိုကြရအောင်ဒီကနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတကိ1385ခုနှစ်နေုံလာပြီးကျော်3ရက်နေ့ညနေခင်းအခါကာလမှာစင်ကာပူနိုင်ငံအရိနာကန်ထရီကလပ်မှာဆင်းရဲခြင်းပါတဲ့အချိန်လေးလမြောက်ခုနှစ်ရက်နေ့တရားစခန်းပွဲမှာဒီကနေ့နောက်ဆုံးနေ့ရဲ့ပထမပိုင်းတရားပေါ့နော်ဗောဓိပက္ခိယတရားတွေနဲ့ပတ်သက်ပြီးတော့ဘေးသဘောင်သူတော်ကောင်းတို့နာယူကြည်ညိုခဲ့ကြတာဒီနေ့နောက်ဆုံးအပိုင်းကိုရောက်လာပြီတတိပဋ္ဌာန်တရားလေးပါနာယူမှတ်သားခဲ့ကြပြီသမ္ပပဒံတရားလေးပါဣတိပတ်၄ပါးဣန္ဒြေ၅ပါးပုံ၅ပါးပုဇင်၇ပါးဒီကနေ့မဂ္ဂင်၈ပါးအဲ့တော့ဒီကနေ့မဂ္ဂင်၈ပါးနဲ့ပတ်သက်ပြီးတော့ဘေးသဘောင်သူတော်ကောင်းတို့မှတ်သားကြရအောင်မဂ္ဂဆိုတာလမ်းလို့အဓိပ္ပာယ်ရပါတယ်လမ်းဆိုရင်တော့ကိုရောက်လို့တဲ့နေရာကိုရောက်သွားစေတဲ့သဘောလို့အဲ့ဒါလို့မှတ်သားရမှာပေါ့အဲ့ဒါဥရှင်တို့ဒီမဂ်ကင်ဆိုတာနဲ့ပတ်သက်ပြီးတော့တတိစတော်ဘုရားကြီးကဘယ်လိုအဓိပ္ပာယ်ဖွင့်လဲဆိုတော့ကိလေသာမာရန္တာနိဗ္ဗာန်ကိစ္ဆန္တိအေတေနာတိမေကောလို့စတော်ကြီးကအဓိပ္ပာယ်ဖွင့်တယ်ကိလေသာကိလေသာတို့ကိုမာရန္တာတတ်လျက်နိဗ္ဗာန်နိဗ္ဗာန်သောကိစ္ဆန္တိရောက်စေတတ်၏ဣတိတတ္တမထိုကြောင့်မကောမဲ့မြည်၏လို့မဂ်ကင်ရှင်ပါရဲ့အစွမ်းတတ္တိဟောအကြံဉာဏ်အဖြစ်နှစ်မျိုးပြောထားတယ်လို့လည်းပဲအဓိပ္ပာယ်ကောက်ယူရဒီမဂ်ကင်ရှင်ပါကိုပေါ်များအထုတ်မယ်ဆိုလို့ရှိရင်ကိလေသာတရားတွေကိုဖယ်ရှားသုံးသင်ပြနိုင်တဲ့အစွမ်းလည်းရှိတယ်ဒီမဂ်ကင်ရှင်ပါကိုပေါ်များမယ်ဆိုလို့ရှိရင်နိဗ္ဗာန်ကိုရောက်စေတတ်တယ်မျက်မှောက်ပြုနိုင်တတ်တယ်ဒါကြောင့်မဂ်ကင်လို့ခေါ်တယ်လို့အဓိပ္ပာယ်ဖွင့်ဆိုထားတယ်။ဒါဒီမဂ်ကင်၈ပါးဆိုတာပေသပေါင်းသူတော်ကောင်းတို့အလုံးရဲ့စိတ်ထဲမှာလိမ္မာပိသာကျွမ်းကျင်ပိသာလို့ဥယျင်ထင်ပါတယ်။နံပါတ်၁တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပအလုံးရတယ်နော်။တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝယမတမ္မာတတိတမ္မာတမာတိဒီနေရာမှာဦးဇင်းတို့မဂ်ကင်၈ပါးကိုသီလတမာတိပညာအဖြင့်ခွဲခြားမယ်ဆိုရင်လည်းပိဋကပေါင်းသူတော်ကောင်းတို့အလုံးခွဲခြားတတ်ပြီလားဖြစ်မယ်ထင်ပါတယ်တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပမှန်ကန်သောအမြင်နဲ့မှန်ကန်သောအကြံအစီအဲ့ဒါဒီပညာမဂ်ကင်၅ပါးနောက်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဆိုတဲ့မင်္ဂန်တဲ့အပြုံးမင်္ဂန်တဲ့အလုတ်မင်္ဂန်သောအသက်မွေးဝမ်းကြောင်းမှုဆိုတာကတိလမဂ်ကင်၃ပါးနောက်ပြီးတော့တမ္မာဝါယမတမ္မာတတိတမ္မာတမာတိဆိုရဲမဂ်ကင်၃ပါးကတော့တမာတိမဂ်ကင်၃ပါးဒီနေရာမှာပိဋကပေါင်းသူတော်ကောင်းတို့ဥရှင်တို့မှတ်သားစရာကဒီမဂ်ကင်၈ပါးထဲမှာသမ္မာဒိဋ္ဌိမဂ်ကင်သည်အရေးအကြီးဆုံးမဂ်ကင်ဖြစ်တယ်ဆိုတဲ့အချက်အဲ့ဒါကိုဦးဇင်းတို့မဂ္ဂတယုတ်ပါဠိတော်များမှာလည်းပဲသမ္မာဒိဋ္ဌိရှိနေတဲ့ပုဂ္ဂိုလ်သည်သမ္မာသင်္ကပ္ပဆိုတဲ့မှန်ကန်တဲ့အကျံအစီတွေကိုတိုးတက်စေတယ်များပြားစေတယ်လို့မြတ်စွာဘုရားကိုယ်တိုင်ဟောထားဒါကိုအကြောင်းပြုပြီးတော့မင်းကုန်းစတော်ကြီးကလည်းပဲမဂ်ကင်၈ပါးထဲမှာသမ္မာဒိဋ္ဌိမဂ်ကင်သည်အရေးအကြီးဆုံးနဲ့အဓိကအကြံဆုံးမဂ်ကင်ဖြစ်တယ်ဆိုတဲ့အကြောင်းကိုဥပမာနဲ့တကားပြောတယ်။ယထာတွဲကြီးရှစ်တွဲမှာခေါင်းတွဲသည်အဓိကကြတယ်တဲ့။ခေါင်းတွဲကသာပုံမှန်ခုံမောင်းနေမယ်ဆိုရင်နောက်တဲခုနှစ်တွဲဟာအလိုလိုနောက်ကလိုက်လာမယ်။တစုံတစ်ခုသောအကြောင်းအကြောင်းခေါင်းတွဲကပြက်လို့ချွေရင်းလို့ရက်နေမယ်ဆိုရင်တော့နောက်တွဲတွေကလည်းနေရာကရွှေ့မှာမဟုတ်ဘူးဆိုပြီးတော့တမာဒိဋ္ဌိမဂ်ကင်ရဲ့အရေးပါဘူး။ဒါတမာဒိဋ္ဌိဆိုတာဘိဒဗောင်သူတော်ကောင်းတို့အလုံးသိကြပြီသားတမာဆိုတာကမှန်ကန်တဲ့ဒိဋ္ဌိဆိုတာကအမြင်မှန်ကန်တဲ့အမြင်ပေါ့အဲ့ဒီတမာဒိဋ္ဌိတရားဟာ Ujung tu, saudara kita juga ada beri pergi ada hari lema. Tambah wisi ada bosin tu, bosin dia ada soin. Tambah wisi ada bosin di. Macam ni ni jom bersoin, tambah dayti. Indri ini ni jom bersoin, penjai indri. Bu ini ni jom bersoin, penjai bela. Oh, pada tu alam sesat biru, tu itu macam mana, no? Ini tambah dayti. Jini ama beri mama mampu diri, macam siapa mampu pare. ธรรมะติงกัปปะแล้วธรรมะติงกัปปะဆိုတာမှန်ကန်တဲ့အတွေ့အကြံတရားကိုကောက်ရင်ဝိတ္တဆိုတာရတယ်အဲ့ဒီธรรมะติงกัปปะဆိုတဲ့အတွေ့မှအကြံမှာကသုံးမျိုးရှိတယ်ဟဲ့တဲ့အဲ့ဒါဘာလဲဆိုတော့និခမติงกัปปะဖျောင်းမှုနဲ့ပတ်သက်ပြီးတော့တွေ့တဲ့အတွေ့ဒီဘဝဒီခန္ဓာဒီတန်တရားကိုထောင်လို့သဘောထားပြီးတော့ထောင်ကျနေတဲ့ပုဂ္ဂိုလ်တွေဟာ ဒီထောင်ထဲမှာစိတ်ဝင်စားဖို့ထောင်ကလွတ်ဖို့ပဲစိတ်ဝင်စားတယ်။လောင်ကျိုင်းနဲ့ရောက်နေတဲ့ငှက်ဟာလောင်ကျိုင်းကိုစိတ်ဝင်စားတယ်ဆိုရင်လည်းဒီတဲကလွတ်မြောက်ဖို့အတွက်သူစိတ်ဝင်စားတာပဲဖြစ်မယ်။သူလွတ်ချင်တယ်ဆိုတဲ့အတွေ့အပေါ့။အဲ့ဒါလိုပဲဒါတွေဟာအကျင့်အကျက်တွေမလွတ်မလပ်ဖြစ်မှုတွေဒီတဲကနေပြီးတော့ထွတ်မြောက်သွားနိုင်မှာတကယ်ချမ်းသာတဲ့ချမ်းသာမှန်ကိုရမယ် မပျက်စီးစေလိုတဲ့စိတ်နဲ့ဆက်ရှင်ပြီးတော့တွေးတဲ့အတွေ့ဒေါသရဲ့ဆန့်ကျင်ဘက်ပေါ့တေကိုကောက်ရင်တော့မေတ္တာနော်မေတ္တာတရားမပျက်စီးသေးခြင်းဘူးကောင်းစေခြင်းနဲ့ချမ်းသာစေခြင်းနဲ့နောက်အဝိဟိန္တာသင်္ကပ္ပမနှင်းစဲလိုတဲ့စိတ်ဒုက္ခမရောက်စေခြင်းဘူးတေကိုကောက်ရင်တော့ကရုဏာတရားပေါ့အဲ့ဒါလိုအတွေ့တွေကိုဒါသမာသင်္ကပ္ပလို့ဆိုတယ်တဲ့ဒီနေရာမှာဦးရှင်တို့မကတယုတ်ပါဠိတော်မှာလာရှိတဲ့အဓိပ္ပာယ်လေးတစ်ခုကလည်းတော်တော်မှတ်သားစရာကောင်းတယ်။တမာဒိဋ္ဌိဆိုတာဖြစ်ရင်တမာသင်္ကပ္ပဟာတို့ပွားလာတယ်။မှန်ကန်တဲ့အမြင်ရှိရင်တွေးတဲ့အတွေ့ဟာလည်းမှန်းလာတယ်ဆိုတဲ့အဓိပ္ပာယ်။အဲ့လိုအတွေ့တွေမှန်းလာတယ်ဆိုတဲ့တမာသင်္ကပ္ပရှိလာရင်အပြောတွေလည်းမှန်းလာတယ်တဲ့။ဟုတ်တာပေါ့အပြောဆိုတာအတွေ့ကနေဆိတ်ဆိုပြီးတော့မှအတွေ့ကခိုင်းတာကိုအပြောဆိုတာပြောရတာ။အဲ့လိုအပြောတွေမှန်းလာပါများရင်လည်းအလုပ်တွေလည်းမှန်းလာတယ်။နော်ဝစီကံနဲ့ကာယကံရဲ့ဆက်ဆက်မှုရှိနေတယ်နော်။အဲ့ဒါလိုအပြောတွေအလုပ်တွေမှန်းလာပြီဆိုရင်အသက်မွေးဝမ်းကြောင်းမှုလည်းမှန်းလာတယ်။အဲ့ဒီမှာအာထုံမှုတွေဆက်မှန်းလာတယ်၊တတိထားမှုတွေမှန်းလာတယ်၊တည်ငြိမ်မှုတွေမှန်းလာတယ်ဆိုပြီးတော့မဂ်ကင်၈ပါးရဲ့တပါးကိုတပါးအထောက်အကူပြုနေတဲ့အကြောင်းအရာတွေကိုမြတ်စွာဘုရားဟောတာလားရှိတယ်။အဲ့တော့ဦးဇင်းတို့မဂ်ကင်၈ပါးသူရဲ့အတိပ္ပယ်အချင်းချုပ်ကသောတော်ကပြောခဲ့ပြီကိလေသာမာရင်တာနိဗ္ဗာန်ကိစ္ဆန္တိဧတေနန္တိမေခောကိလေသာကိုပယ်တတ်ခြင်းကျင့်ကြံကြုပ်ကိုအားထုတ်မဲ့ဆိုရင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်ခြင်းမကောင်းတာတွေကိုဖယ်ရှားပြီးတော့ကောင်းတာတွေကိုအပြည့်အဝဖြစ်ပွားသွားစေတဲ့အစွမ်းရည်တတ္တိရှိတယ်လို့ပြောရမှာပေါ့ဒါကြောင့်မက်ခင်ဆိုတဲ့ဒီလမ်းဟာအကြီးကျယ်ဆုံးနဲ့အမြင့်မြတ်ဆုံးလမ်းဒီလမ်းကိုဦးဇင်းတို့မြတ်စွာဘုရားကပုရဏမကလို့လည်းပဲနာမည်တက်တယ်။ပုရဏဆိုတာအဟောင်းပေါ့။မကဆိုတာလမ်းလမ်းဟောင်းပေါ့။လမ်းအစ်စ်တော့မဟုတ်။ရှင်ဘုရားအဆူဆူတို့ဖုံးနေအောင်ကြွသွားတော်မူခဲ့တဲ့လမ်း။ရှင်သူတော်ကောင်းကြီးများဖုံးနေအောင်သွားတော်မူခဲ့ကြတဲ့လမ်း။ဒါမဲ့ဘုရားတဆူတဆူပွင့်ပြီးတဲ့နောက်ဟောဒီသာသနာဒီအဆုံးမကိုကောင်းနေလို့တောင်သိနိုင်တဲ့အကြီးအသေးမရှိကြတော့တဲ့လူတွေရဲ့လက်ထက်မှာဒါသာသနာကွယ်တယ်လို့ဆိုရမှာပေါ့နော်သာသနာလူတွေကအသုံးမချနိုင်တော့တဲ့အနေအထားဒါကိုတံပိုးကိုနားမလည်ကြတဲ့အနေအထားလူတွေရဲ့လောဘဒေါသမောဟအကြီးလာတဲ့အနေအထားပေါ့အဲ့ဒါလို့သာသနာကွယ်သွားပြီးတော့နောက်တစ်ချိန်မှာဖျားတချူချူပွင့်လာတယ်ဆိုလို့ရှိရင်ဒါရှိဘုရားအဆူဆူတို့ရဲ့လမ်းကိုသူပြန်ပြီးတော့တွေ့တာအဲ့ဒါဦးဇင်းတို့တန်ရုပ်ပါဠိတော်မှာမြတ်စွာဘုရားကဥမာနဲ့ဟောထားတာရှိတယ်တောထဲကိုလျှောက်သွားရင်းနဲ့မြို့ဟောင်းကြီးတစ်ခုကိုတွေ့ရတယ်တွေ့တဲ့အခါကျတော့ဟာမြို့ဟောင်းကြီးကိုပြင်ဆင်ပြီးတော့အင်မတန်ကြီးကြီးခန္ဓာတဲ့မြို့ကြီးဖြစ်သွားတယ်ပေါ့အဓိပ္ပာယ်ကငကိုယ်တုံးကဆိုင်ရှိနေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲ့ဒါမြတ်စွာဘုရားကဒီမြို့ဟောင်းကြီးကိုတွေ့တယ်လမ်းဟောင်းကိုတွေ့တဲ့ပုံကိုလမ်းအသစ်တီထွင်တာမဟုတ်ဘူးတဲ့ပုရဏမကတဲ့မက္ကင်ရှိပါကော နော်ဒါလည်းဘဟုတုတ္တမှတ်စရာပေါ့ဒါကြောင့်ဒီမက္ခဆိုတဲ့လမ်းနဲ့ပတ်သက်ပြီးတော့မက္ခင်၈ပါးတည်းဟူသောလမ်းသည်လမ်းတကလမ်းထဲမှာအမျက်ဆုံးဆိုတဲ့စကားလည်းရှိတယ်ဟိုဦးဇင်းတို့ဒီစကားလေးဖြစ်ပေါ်လာခြင်းရဲ့အကြောင်းကမြတ်စွာဘုရားဒေသစာရီကြွချီပြီးတော့တာဝတိမြို့ဇေတဝန်ကျောင်းတော်ကိုပြန်ပြီးတော့ဆက်ရောက်လာတဲ့တစ်ချိန်မှာခကြီးကပြန်လာကစားယဟန်တော်ဒီအာလုံးစုမိတော့ဘာဒီပြောကြတော့ဆိုတော့ဘေရွာကနေဘေရွာကိုသွားတဲ့လမ်းကတော့တတော်ကိုဆိုးတယ်။ဘာရေးလာရေးတော်တော်ခက်ခဲလာပဲ။ဘေမျိုးနဲ့ဘေမျိုးနဲ့ဖောက်ထားတဲ့လမ်းကတော့တတော်ကောင်းနေလမ်းကိုချောနေတာပဲ။လမ်းနဲ့ပတ်သက်ပြီးတော့ပြောကြတာပေါ့။အဲ့ဒီအချိန်မှာမြတ်စွာဘုရားကြွလာပြီးတော့ယဟန်တော်ဒီကိုဘာဒီပြောနေကြတာတော့ဘုရားပြည်တော်တို့လမ်းနဲ့ပတ်သက်တဲ့စကားတွေကိုပြောနေကြတော့ပါဗျာ။အဲ့ဒီမှာမြတ်စွာဘုရားချက်သားတော်တဲ့သာသနာ့ဝန်ထမ်းရှင်ယဟန်နေဟံပဂတိလမ်းဆိုတာတဲ့နိဗ္ဗာန်ကိုရောက်ရှိတဲ့လမ်းကိုပို့ပြီးတော့စိတ်ဝင်စားတဲ့နယ်ဆိုတဲ့အဓိပ္ပာယ်နဲ့လမ်းကိုကြံစီမယ်ဆိုလို့ရှိရင်မဂ်ဂင်၈ပါးနဲ့ပတ်သက်ပြီးတော့တွေးကြစမ်းပါဆိုတဲ့အဓိပ္ပာယ်နဲ့မြတ်စွာဘုရားဂါထာပေါင်းများစွာအဲ့ဒီမှာဟောတယ်မေဃနာထင်ကြီးကောသစ်ထောသစ္စာနံစတုရောပရာဝိရာဂောတိထောဓမ္မနံဒိပရာနိသသကုမာဒါပထမဂါထာလေးအတိပ္ပေကဘာပြောတယ်ဆိုတော့မက္ခဏထင်ကီကောတိထောတဲ့မက္ခဏလန္ဒကလန္နေတွင်အထင်ကီကောအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့မက္ခင်တည်တာလည်းတိထောအမျက်ဆုံးမေးတဲ့လန္ဒကလန္နေမှာမက္ခင်၈ပါးလန်းဟာအမျက်ဆုံးတဲ့သစ္စာနံစတုရောပရာအမှန်တရားတကအမှန်တရားထဲမှာသစ္စာ၄ပါးသည်အမျက်ဆုံးမေးတဲ့သစ္စာ၄ပါးပေးတဲ့လို့သိတယ်နော်နောက်သစ္စာ၄ပါးသိတယ်နော်ဘဝမှန်သမျှခန္ဓာမှန်သမျှဆင်းရဲမြားတာလူကျင်နေရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့လောဘကြောင့်ဒုက္ခတွေဖြစ်တာလောဘချုပ်မှတာနဲ့ဒုက္ခတကယ်ချုပ်တာအဲ့ဒီအဆင့်ကိုမျက်မှောက်ပြုခြင်းနဲ့ဆိုရင်မဂ်ကင်၈ပါးကိုကျင့်သုံးမှတာနဲ့မျက်မှောက်ပြုနိုင်မှာဆိုတဲ့အချက်အမှန်တရားပဲတစ်ခုတော့လေးခုအဲ့ဒီအမှန်တရား၄ပါးသည်တစ္ဆာတရားတွေထဲမှာတော့အမွန်မြတ်ဆုံးပဲဘယ်တော့မှမဖောက်မပြန်မှန်ကန်တဲ့တစ္ဆာကျန်တဲ့တစ္ဆာတွေဆိုတာကမှားကျင်တဲ့အချိန်မှားသွားတာနော်ဆိုကြပါစို့တစ္ဆာကသမုဒိတစ္ဆာပရမတ္တတစ္ဆာအရိယတစ္ဆာအစရှိသဖြင့်တစ္ဆာတွေကမျိုးမျိုးရှိတာကိုဆိုကြပါစို့ဒကာဓမ္မတို့ဦးရှင်တို့အခုဒီနေ့မှထိုင်းနေတာဘာတွေတော့လူတွေမှန်တာပေါ့ဒါသမုဒိတစ္ဆာဟာလူတွေဟုတ်ရလားဟုတ်တယ်ဒါပါလေဒါမိန်ကလေးတွေဒါကယောက်ျားလေးတွေဟောမှန်မြန်တာပဲเนาะယောက်ျားကိုယောက်ျားလို့ပြောရင်မှန်တယ်မိန်းမကိုမိန်းမလို့ပြောရင်မှန်တယ်သမုဒိသစ္စာအဲ့ဒီလူဆိုတဲ့ပုဂ္ဂိုလ်လူဆိုတဲ့အရာကိုပဲကင်စပင်မွေးကိုချွတ်ပြီးတော့ဒီစပင်မွေးဟာလူလားလို့မေးရင်လူလို့ပြောလို့ရသေးလားမှန်သေးသလားဟောเนาะအချင်းအပိုင်းအခြားတစ်ခုအတွင်းသာမှန်တယ်တချို့အမှန်တွေကတချို့အမှန်တွေကအခြေအနေတစ်ခုအတွင်းမှာပဲမှန်တယ်အမြဲထာဝရမှန်နေတာမဟုတ်ဘူးသစ္စာလေးပါးကတော့အမြဲတမ်းမှန်တယ်မှန်တာဖြစ်တဲ့အတွေ့အကြုံအမှန်တရားအမှန်တရားတကအမှန်တရားတည်းမှာသစ္စာလေးပါးတရားဟာအမြတ်ဆုံးတဲ့နောက်ပြီးတော့ဝိရာကိုတိထောဓမ္မနံတရားတကတရားတည်းမှာဝိရာကဆိုတဲ့နိဗ္ဗာန်ရာဂကင်းရန်နိဗ္ဗာန်သည်အမောမြတ်ဆုံးမေးတဲ့ဘုရင်တို့တရားကအကျဉ်းမြန်ဖြင့်သင်္ခတတရားအသင်္ခတတရားလို့နှစ်မျိုးရှိတာကိုသင်္ခတတရားဆိုတာကကံစိတ်ဥဒုအာဟာရအကြောင်းတရားတွေပြုပြင်မှယက်တည်နိုင်တဲ့သဘောဖြစ်ပေါ်လာတဲ့သဘောအသင်္ခတတရားဆိုတာကဘာမှပြုပြင်စရာမလိုတဲ့သဘောတနည်းအားဖြင့်သင်္ခတဆိုတာကဒုက္ခပါပဲအသင်္ခတဆိုတာနိဗ္ဗာန်ကိုပြောတာအဲ့ဒီတရားကတရားထဲမှာအဲ့ဒီအသင်္ခတတဲ့နိဗ္ဗာန်တရားဒီကနေအမျက်ဆုံးလို့ဟောတာဒိဗရာနိသသခုမှာခြင်းတစ်ချောင်းရှိရတဲ့တတ္တဝါတွေထဲမှာတော့မျက်စိ၅လုံးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဟာအမျက်ဆုံးနဲ့မြတ်စွာဘုရားကမျက်စိ၅ပါးနဲ့ပြည့်စုံတော်မူတယ်လို့ဆိုတယ်မျက်စိ၅ပါးတဲ့ဘုသူတ္တဆက်ပြီးတော့နာယူကြည့်အောင်ပေါ့နော်နံပါတ်၁မျက်စိကပတာရသခုတဲ့ပဂရိမျက်လုံးပေါ့တချို့သောကျမ်းဂန်တွေထဲကတော့ပတာရသခုရဲ့နေရာမှာဓမ္မသခုလို့လည်းသုံးတယ်နံပါတ်1မျက်လုံးဓမ္မသခုဆိုတာကသောတပတ္တိမေသကရာဂမိမေအနာဂါမိမေဆိုပြီးတော့အောက်မဲ့ဉာဏ်တွေကိုဒါဓမ္မသခုလို့သုံးတယ်နော်ပြီးတော့ညာနာသခုတဲ့ညာနာသခုဆိုတာကအရဟတမေဉာဏ်ကိုပြောတာ ကိလေသာအလုံးကိုပယ်တတ်နိုင်တဲ့အစွမ်းရှိတဲ့အရဟတမေညာနော်ပြီးတော့ဦးဇင်းတို့ဒိဗ္ဗစကုတဲ့ဒိဗ္ဗစကုဆိုတာကတော့နတ်မျက်စိလိုမြင်နိုင်တဲ့ညာပေါ့နော်ပြီးတော့ဦးဇင်းတို့ဗုဒ္ဓစကုတဲ့ဗုဒ္ဓစကုဆိုတာကတော့မြတ်စွာဘုရားမှတ်တာလင်ရတဲ့ညာအဲ့ဒါကဘာတုံးဆိုတော့အတယလူတယဉာဏ်နဲ့ဣန္ဒြိယပရောပရိယတိဉာဏ်ကိုဗုဒ္ဓစကုလို့ဆိုတယ်။အတယလူတယဉာဏ်ဆိုတာကတတ္တဝါတွေရဲ့အကြိုက်ကိုမြတ်စွာဘုရားသိတာ။ဒီတတ္တဝါကဒါကိုကြိုက်တယ်။အစဉ်အဆက်ကစဒီစရိုက်နဲ့ဒီအကြိုက်နဲ့လာခဲ့တာ။တရားချင်းတူပေမလို့တခါတလေမှဟောဖို့ဟောနေချင်းမတူဘူး။ဒါအကြိုက်ကိုလိုက်ပြီးတော့ဟောရတာပေါ့လေ။ဒီလိုပြောမှသူစိတ်ထဲမှာဘဝင်ခွေ့ပြီးတော့နားလေသဘောပေါက်သွားလိမ့်မယ်။သူရဲ့တန်တရားတစ်လျှောက်ကအကြိုက်စရိုက်တွေကဘလို့လာခဲ့တာဆိုတာကိုခွဲချင်းဝေဖန်ပြီးတော့သိတာကမြတ်စွာဘုရားမြတ်စွာဘုရားတပါးပဲရတာအဲ့ဒီဉာဏ်ကိုအာတယနုတယဉာဏ်လို့ခေါ်တယ်။နောက်ဣန္ဒြိယပရောပရိယတိဉာဏ်နဲ့ဣန္ဒြိယပရောပရိယတိဉာဏ်ဆိုတာကတတ္တဝါတို့ရဲ့ပါရမီအနုအယင်ဟိုတနေ့ကပြောခဲ့တဲ့ဣန္ဒြိ၅ပါးအနုအယင်ကိုသိတာ။နောက်အနုအယင်ကိုသိတာ။ဟိုတနေ့ကဓမ္မကြီးတယောက်ကဟုတ်သူသမီးလေးကဘုရားစာလေးတော့အများကြီးရတယ်တဲ့ဒါပေမဲ့ဘုရားတရားမလို့ဘူးအချိန်မြန်ဆောင်ရမလားမသိဘူးဟုတ်တယ်လို့တချို့ဟာတွေကအချိန်လိုတယ်လို့ခုမှသိတဲ့တည်သေးကိုခုပဲရှင်းပါတော့ခုပဲမှဲ့ပါတော့ဆိုတာလုံးလို့မရသလိုပဲလို့အဲ့ဒါနဲ့ဆက်ဆက်ပြီးတော့အဲ့ဒီတော့ကဥစဉ်ဣန္ဒြိယပရောပရိတိညာဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောလိုက်မိသေးတယ်နော်မြတ်စွာဘုရားကဒီတတ္တဝါရဲ့အနုအယင်သိတာအဲ့လိုတိတဲ့အတွက်ကြောင့်တချို့သောတတ္တဝါတွေကိုဒီအချိန်မှာအိန္ဒြေကတိတ်နှုသေးတဲ့အတွက်ကြောင့်ဟောလေပဲအကြောင်းမထူဘူးအရာမထင်ဘူးဆိုတာကိုသိရင်မဟုတ်ဘူးအဲ့လိုတိမြင်တဲ့ဉာဏ်ကိုအိန္ဒြိယပရောပရိယတိဉာဏ်လို့ခေါ်တယ်တဲ့အဲ့ဒီမှာအာတယနုတိယဉာဏ်နဲ့အိန္ဒြိယပရောပရိယတိဉာဏ်ကိုဗုဒ္ဓစကုလို့ဆိုတာတဲ့နောက်ဆုံးဉာဏ်ကတော့နောက်ဆုံးမျက်စိကတော့သဗ္ဗညုတဉာဏ်လို့ဆိုရမယ်တမန္တစကုနော်မျက်စိ၅ပါးဆိုတာဒါပဲသဗ္ဗညုတဉာဏ်ကိုတမန္တစကုလို့ဆိုတာအဲ့တော့ဦးဇင်းတို့ဓမ္မစကုညာနာစကုဒိဗ္ဗစကုဗုဒ္ဓစကုတမန္တစကုဓမ္မစကုဆိုတဲ့နေရာမှာတချို့ကပတ္တာစကုကိုလည်းသုံးထားတာရှိတယ်ဆိုတာလည်းဘုသူတ္တမှတ်ပေါ့အဲ့ဒီတော့ခြေနှချောင်းရှိတဲ့တတ္တဝါတွေထဲမှာမျက်စိတော်၅ပါးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားသည်အမျက်ဆုံးဆိုပြီးတော့မြတ်စွာဘုရားဟောတယ်အဲ့တော့ဒီနေရာမှာမဂ္ဂနထေဤကောတိထောဒါလေးကိုဦးဇင်းတို့ပူဇာပေးပြီးတော့ပြောကြည့်လားလမ်းတကလမ်းထဲမှာမဂ္ဂင်၈ပါးသည်အမျက်ဆုံးလို့ပြောထားဘာကြောင့်မဂ္ဂင်၈ပါးကိုအမျက်ဆုံးသောလမ်းလို့ပြောရသလဲအဲ့ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မဂ္ဂတန်ယုတ်ဆိုပြီးတန်ယုတ်ပါဠိတော်မှာမဂ္ဂင်၈ပါးနဲ့ပတ်သက်ပြီးတော့အစွမ်းတတိတွေကိုဥပမာဥပမေယတွေနဲ့အမျိုးမျိုးဟောထားတဲ့သုတ်တန်ဒေသနာတွေရှိတယ်အဲ့ဒီတည်းကဦးဇင်းတို့ပေးတဲ့ဘောင်းတော်ကောင်းတို့မှတ်သားရလွယ်မယ်ညံထဲမှာလည်းပဲစဉ်းစားတဲ့အခါမှာပူပြီးတော့ရှင်းလင်းလွယ်ကူစေနိုင်တဲ့ဥပမာဥပမေယနဲ့ပြောထားတဲ့အချက်၄ချက်လောက်မက္ကင်ရဲ့အစွမ်းတတ္တိကိုအချက်၄ချက်လောက်ဦးဇင်းတို့ပြောပြမယ်လမ်းတကလမ်းထဲမှာမက္ကင်၈ပါးသည်အမျက်ဆုံးဆိုတဲ့ဇာတ်လေးကိုအထောက်အကူပြုစေဖို့မက္ကင်၈ပါးရဲ့အစွမ်းတတ္တိပေါ့တစ်အချက်မက္ကင်၈ပါးကိုပွားများမယ်ဆိုလို့ရှိရင်မကောင်းမှုမှန်သည်များယုံညံ့မှုမှန်သည်များကိုဖယ်ရှားသုတ်တင်ဖြစ်နိုင်တဲ့အစွမ်းရှိတယ်။အဲ့ဒါကိုမြတ်စွာဘုရားကဥပမာနဲ့တကွပြောတယ်။တေထာပိဘိကဝေဂိမာနံပစ္စည်းမေမာတိဥဟတံရဇောဇလံတမေနမဟာအကာလမေကောဌာနသောအန္တရာဒာပိတိဥပသမေတိဧဝမေဝါခောဘိကဝေဘိက္ခုအရိယံအထင်ကိကမေကံဘဝံတောအရိယံအထင်ကိကမေကံဗဟုတိကရွန်တောဥပ္ပန္နုပ္ပန္နေပါပကေအကုတ္တရေဓမ္မေဌာနသောအန္တရဒပိတိဟူပါသမေတိမဂ္ဂင်၈ပါးသည်ယုံညံ့သောမကောင်းမှုမှန်သည်များကိုဖယ်ရှားသုတ်တင်ပြစ်နိုင်တဲ့အစွမ်းရှိတယ်ဆိုတာကိုမြတ်စွာဘုရားကဥပမာနဲ့ပြောပြလာအဲ့ဒီပါဠိစကားတွေကအဓိပ္ပာယ်ကဘာလို့ဆိုတော့ဒေယထာမိဘိက္ခဝေဂိမာနံပစ္စည်းမေမာတိစိတ်သားတို့တဲ့ဥပမာအားဖြင့်နှွေကာလရဲ့နောက်ဆုံးလမှာမြူတွေဟာတလောကအလုံးကိုမှိုင်းနေအောင်ထလာတာတွေရှိတယ်တဲ့ တနေ့ကလည်းနေ့တွေကလည်းပူးလာတာဆိုတော့6တောင်နေတော့အောက်ကမြို့မုံတွေကလေနဲ့ဝေ့ပြီးတော့ပတ်ဝန်းကျင်တစ်ခုလုံးကောင်းကင်တစ်ခုလုံးကတခါတလေမှာဤတလူလူဝါတလူလူအယောင်တွေထွက်ပြီးတော့မြို့တွေနဲ့မကြည့်မလဲအုံမှိုင်းဆိုင်နေတာအဲ့ဒါလို့နေကန္နရဲ့နောက်ဆုံးလာမှာဆိုင်နေတဲ့မြို့တွေကိုတဲ့တမေနမဟာအကလမေကောအခမဲ့မိုးကြီးကအဲ့ဒီအချိန်မှာမြုံမြုံတိုင်တိုင်နဲ့အကြီးအကျယ်ရွာချလိုက်တယ်အဲ့ဒီအခါမဲ့မူကြီးယူအပ်ပြီးတော့ရက်သွားပြီလဲဆိုတာနဲ့သောသောကဆိုင်းနေတဲ့မြူတွေဟာတခုမှမရှိတော့ဘူးမူကြီးကဖယ်ရှားပြလိုက်တာပဝင်းကျင်လောကလောကဓာတ်တစ်ခုလုံးဟာနှံ့ရှင်းကြည်လင်တောက်ပါပြီးတော့မြင့်ကွင်းဟာတန်တန်ရှင်းရှင်းကြည်ကြည်လင်လင်ဖြစ်သွားတယ်မြူတွေမရှိတော့အဲ့ဒါလို့အခါမဲ့မူကြီးဟာဆိုင်းနေတဲ့မြူတွေကိုတခဏချင်းပဲဖယ်ရှားပြနိုင်တဲ့အစွမ်းရှိသလိုတဲ့ဧဝမေဝကောဘိက္ခွေဘိက္ခဝရိယအဋ္ဌင်္ဂိကံဘက်ကံဘဝန္တောရိယအဋ္ဌင်္ဂိကံဘက်ကံဘဟုလိကရွန်တောမဂ္ဂင်၈ပါးကိုပွားများမယ်မဂ္ဂင်၈ပါးကိုကျင့်ပန်းများစွာအလေးအလာပြုကြမယ်ဆိုလို့ရှိရင်ဥပ္ပန္နုပ္ပန္နေပါမကေအကုသလေဓမ္မေဌာနတောအန္တရဒါပိတိဟူပသမေတိတဲ့ဖြစ်ပြီးဖြစ်စေအကုသတရားမှန်သမျှယုံညံ့မှုတရားမှန်သမျှကိုဒီမဂ္ဂင်၈ပါးဒီပင်လျင်ဖေရှားဖြစ်လိမ့်မယ်တဲ့အခါမဲ့မိုးကြီးတည်ဆိုင်နေတဲ့မြူတွေကိုဖေရှားဖြစ်တယ်လို့မျိုးမဂ္ဂင်၈ပါးတည်ဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေကိုဖေရှားသုံးသင်ပြနိုင်တဲ့အစွမ်းတတ္တိရှိတယ်။ဒါကြောင့်ဒကာဓမ္မတို့ဦးဇင်းတို့ရဲ့ကိုကိုယ်တိုင်လည်းဆက်ဆုပ်ရတဲ့မပေနိုင်လေးတို့သာလက်ခံထားနေရတဲ့အကုသိုလ်တရားတွေကိလေသာတရားတွေမရှိဘူးလား။ရှိတယ်ဆက်ဆုပ်တယ်ဆက်ဆုပ်တယ်ဆိုတဲ့နေရာမှာဘယ်နေရာမျိုးမှာပို့ထင်ရှားတော့ဆိုတော့သူများတန်တားမှာထင်ရှားတွေ့ရရင်ပို့ပြီးတော့သိတာမကောင်းတဲ့စိတ်တဲ့ရှိတဲ့လူလောဘသိပ်ကြီးတဲ့လူဒေါသသိပ်ကြီးတဲ့လူတွေ့လာပြီးကျုံးလာပြီးဆိုရင်စိတ်ထဲမှာဘလို့နေတော့မကြိုက်ဘူးเนาะယွန်ရှားတယ်ဆက်ဆုပ်တယ်ဒါကြောင့်ဦးရှင်တို့အနုမာနတုတ်တံမှာရှင်မောက္ကလံဟောတာလည်းရှိတယ်သူတစ်ပါးကမယူတာဘူးသူတစ်ပါးစိတ်ယုံမာတွေရှိတယ်စိတ်ပုပ်တွေရှိတယ်ဆိုရင်ငါမကြိုက်ဘူးတဲ့အဲ့ဒါလိုပဲငါမှစိတ်ယုံမာတွေစိတ်ပုပ်တွေရှိတယ်ဆိုတာကိုသူတစ်ပါးကသိရင်လည်းကြိုက်ကြမှာမဟုတ်ဘူးလို့စဉ်းစားပြီးတော့ကိုယ်တန်တံမှာအဲ့ဒီစိတ်ယုံမာတွေမရှိအောင်စူးစမ်းရမယ်ဆိုတဲ့တွေးနီးကလေးတွေဟောထားတာရှိတယ်အဲ့တော့ဆိုလိုတာကဒကာဓမ္မတို့ဦးဇင်းတို့တွေဟာဒီမကောင်းတဲ့စိတ်ဓာတ်တွေကိုပင်ကိုယ်သဘောတဘောဝအားဖြင့်ကြိုက်နှစ်သက်တဲ့သဘောမရှိဘူးဒါပေမဲ့လို့မပေရှားရသေးတော့အနုတ္တယအနေနဲ့အဲ့ဒီတရားတွေကရှိနေတော့လက်ခံထားရတဲ့အပိုင်းမရှိဘူးလားရှိတယ်အနုတ္တယအနေနဲ့ရှိနေတယ်အနုတ္တယဆိုတာအစဉ်ကိန်းနေတယ်ဖြစ်ခွင့်ကြုံရင်ဖြစ်မယ်ဆိုတဲ့အနေအထားဖြစ်နေတာတော့မဟုတ်ဘူးဖြစ်ခွင့်ကြုံရင်ဖြစ်မယ်ဟုတ်ရဲ့လားအေးအဲ့ဒါတော့ပြောချင်တာကကိုကိုယ်တိုင်ဆက်ဆုပ်တဲ့ကိုကိုယ်တိုင်မကြိုက်ဖက်နဲ့လက်ခံထားရတဲ့ဒီတရားတွေကိုဖယ်ရှားသုတ်တင်ပြစ်ချင်တယ်ဆိုလို့ရှိရင်မဂ္ဂင်၈ပါးသည်အဲ့ဒီကိစ္စကိုဆောင်ရွက်ပေးလိမ့်မယ်ဆိုတဲ့အချက်ပေါ့နော်ဒါနံပါတ်၁မဂ္ဂင်ရဲ့အစွမ်းမကောင်းမှုမှန်သမျှကိုဖေရှားသုံးသင်ပြင်နိုင်တယ်ဆိုတဲ့အစွမ်းနောက်နှစ်အချက်ကောင်းမှုမှန်သမျှမြင့်မြတ်မှုမှန်သမျှကိုပြည့်စုံစေလိမ့်မယ်တဲ့မဂ္ဂင်၈ပါးကိုပွားများရင်ဒါကိုလည်းပဲမြတ်စွာဘုရားကဥပမာနဲ့ဟောပါတယ်တေယတာမိဘိက္ခဝေအာဃာတိဝိဝိဒဝါဒဝါယန္တိပုရတိမာယာပိဝါဒဝါယန္တိပစ္စည်းမာယပိဝါဒဝါယံပိတခိဏာယပိဝါဒဝါယံတိချက်သားတို့တဲ့ဥပမာပြောပြမယ်အထက်မိုးကောင်းခင်မှာအရှိရက်ကလာတဲ့လေတွေလည်းတိုက်ခတ်နေတယ်တဲ့တခါတည်းရံမှာအနောက်ရက်ကလာတဲ့လေတွေလည်းတိုက်ခတ်နေတယ်တောင်ရက်မြောင်ရက်နူးညံ့တဲ့လေကြမ်းတမ်းတဲ့လေလေပြေလေညင်းလေကြမ်းအဲ့ဒါလိုအရက်မျိုးစုံပုံစံမျိုးစုံလေနုလေကြမ်းမှန်သမျှအထက်မိုးကောင်းခင်မှာတိုက်ခတ်နေတာရှိတယ်တဲ့အဲ့ဒီဥပမာတိုင်းပဲတဲ့ဧဝမေဝခောဘိက္ခွေဘိက္ခဝရိယအဋ္ဌင်္ဂိကံဘက္ကံဘဝန္တောအရိယအဋ္ဌင်္ဂိကံဘက္ကံဘဟုတိကရွန္တောမဂ္ဂင်၈ပါးကိုပွားများမယ်ဆိုလို့ရှိရင်ဘာဖြစ်လာတော့ဆိုတော့အမျိုးမျိုးသောသူတော်ကောင်းတရားတွေဟာအဲ့ဒီပုဂ္ဂိုလ်တန်တမ်းမှာဖြစ်ထွန်းလာတယ်တဲ့အထက်မိုးကောင်းကင်မှာ၄မျိုးစုံတိုက်ခတ်တယ်လို့မဂ္ဂင်၈ပါးပွားများတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းကိုလည်းပဲမြင့်မြတ်တဲ့ကောင်းမြတ်တဲ့သူတော်ကောင်းအရှိအသွေးတွေဟာအလိုလိုဖြစ်လာတယ်ဘယ်သူတော်ကောင်းတရားတွေဖြစ်လာတာတော့ဆိုတော့ဗောဓိပက္ခိယတရားတွေဖြစ်လာတယ်လို့ဓာတ်ရိုက်ဟောထားတယ်အဲ့ဒီမှာစတ္တာရောပိတတိပဋ္ဌာနာဘာဝနာပါရိပုရင်တိစတ္တာရောပိသမ္ပပ္ပရဏံပိဘာဝနာပါရိပုရင်တိ သမ္ပဒံတတိပဌံတရား၄ပါးသမ္ပဒံတရား၄ပါးအဋ္ဌိပတ်၄ပါးဣန္ဒြေ၅ပါးဘု၅ပါးဘုဇဉ်9ပါးနော်ဒီမဂ္ဂင်၈ပါးကိုပွားများမယ်ဆိုရင်မဂ္ဂင်၈ပါးကလွဲလို့ကျန်တဲ့ဗောဓိပက္ခိယတရားတွေလည်းဖြစ်ထွန်းလာတယ်တတိတရားတွေဟာတစ်ခုနဲ့တစ်ခုဆက်ဆက်နေတယ်လို့ဦးဇင်းတို့ခဏတိုင်းပြောခဲ့တယ်နော်အခုမဂ္ဂင်၈ပါးကိုပွားများရင်ကျန်တဲ့ဗောဓိပက္ခိယတရားတွေဖြစ်လာမယ်ကိုပြီးကြီးကျင်တာတွေကိုပြီးကြီးနိုင်တဲ့အစွမ်းတတ္တိဖြစ်စေတဲ့အဋ္ဌိပတ်လို့ဆိုရမယ်သန္နာဝိရိယစိတ်တဝီမန္တဆိုတဲ့တရားအဲ့ဒီအဋ္ဌိပတ်တရားတွေဟာလည်းပဲမဂ္ဂင်၈ပါးကိုပွားများရင်ပြည့်စုံလာမယ်ဟိုလိုချင်ရာကောင်းမှန်းသိလာမယ်လိုချင်သင့်လိုချင်တိုက်တာတွေကိုလိုချင်တဲ့စိတ်တွေဖြစ်လာမဂ္ဂင်၈ပါးကိုပွားများလို့တရားချမ်းသာကိုထိုက်တလောက်မြည်ဆန်းရရင်ဆန္ဒတွေဟာပိုထက်တန်လာမှာတော့မလွယ်ဘူးဟုတ်လားအဲ့ဒါလိုပဲဝရိယကြိုးစားအထုံးမှုစိတ်ဝင်စားမှုနော်ဒါကိုကိုလှုပ်တက်မှုလှုပ်တာများလာလိုက်လေလှုပ်တက်လုပ်ငန်းပိုင်းမှာပို့ပြီးတော့ကျွမ်းကျင်လာတဲ့ပညာပိုင်းမှာရောတုတ်တက်မှုရှိမလားပဲဦးလားရှိလာတယ်ဒါဥစဉ်ကပိဋကပေါင်းတော်ကောင်းတို့စဉ်းစားဖို့အစလေးတွေပြောတာပါမဂ္ဂင်၈ပါးကိုပွားများရင်ကျန်တဲ့ဗောဓိပက္ခိယတရားတွေတစ်ခုချင်းစဉ်းစားကြည့်အကုန်လုံးဟာဖြစ်လာလိမ့်မယ်အထက်မိုးကောင်းငင်မှာ၄မျိုးစုံတိုက်ခတ်နေသလိုမဂ္ဂင်၈ပါးကိုပွားများမယ်ဆိုလို့ရှိရင်သူတော်ကောင်းတရားမျိုးစုံမိမိတဏ္ဍာမှာဖြစ်ထွန်းလာလိမ့်မယ်။ဒါကြောင့်နှစ်အချက်ကောင်းမြတ်မှုမှန်သမျှမြင့်မြတ်မှုမှန်သမျှမဂ္ဂင်၈ပါးကြောင့်ရနိုင်တယ်ဆိုတဲ့အချက်။နှစ်ချက်ရှိပြီနော်။ယုံညံ့မှုစိုးဝါမှုမှန်သမျှကိုဖယ်ရှားသုံးသင်ပြနိုင်တဲ့အစွမ်းကောင်းမြတ်မှုစင်ကြယ်မှုမြင့်မြတ်မှုမှန်သမျှကိုဖြစ်ထွန်းစေနိုင်တဲ့အစွမ်းမဂ္ဂင်၈ပါးမှာရှိ။နောက်သုံးအချက်ကတရားဓမ္မတို့ဦးဇင်းတို့လောကီလူသားတွေအနေနဲ့အလွန်တရာမျက်နှိုးစရာကောင်းတဲ့အရေးအသွေးတစ်မျိုးပေါ့အဲ့ဒါကဘာလဲဆိုတော့စိတ်ကိုတည်ငြိမ်စေတဲ့အစွမ်းတတ္တိမဂ္ဂင်၈ပါးကိုပွားများရင်စိတ်ဟာအလွန်တည်ငြိမ်ပဲတဲ့အဲ့ဒါကိုလည်းမြတ်စွာဘုရားကဥပမာနဲ့ဟောတာပဲသူကဥပမာနဲ့ပြောလို့ရှိရင်အလွန်နားလည်လွယ်တဲ့သဘောလည်းရှိတယ်အလွန်လည်းမှတ်မိလွယ်တဲ့သဘောလည်းရှိတယ်ဥပမာလေးတွေဆိုတာကမျက်စိထဲမှာလည်းမြင်ရောင်းလာတဲ့သဘောရှိတာပေါ့နော်အဲ့ဒါကြတော့မြတ်စွာဘုရားကဥပမာနဲ့ဘယ်လိုပြောတုံးဆိုတော့တိယထာမိဘိခဝေကုံဘောအနာရတော်သုတ်ဗုဒ္ဓယောဟောတိတာရတော်ဒုဗ္ဗုဒ္ဓယောယဟန်တော်တို့တဲ့ငါဥပမာပြောပြမယ်ကုံဘောအနာရတော်သုတ်ဗုဒ္ဓယောတာရတော်ဒုဗ္ဗုဒ္ဓယောတဲ့အနာရတော်တီယာကယုတ်ခွေမရှိသောကုံဘောအိုးသည်သုတ်ဗုဒ္ဓယောလိမ့်လွယ်တယ်မငြိမ်ဘူးတဲ့မြေအိုးတစ်လုံးသူ့ရဲ့တီယာကယုတ်ခွေမရှိဘူးဆိုလို့ရှိရင်ဒီမြေအိုးဟာလှုပ်နေပဲနော်မြေအိုးတွေသုံးညတာတော့တဖြည်းဖြည်းနဲ့နေသွားတာပေါ့နော်မြေအိုးသုံးပြီဆိုလို့ရှိရင်ကရုတ်ခွေပေါ်မှာမထားဘူးလားထားတယ်ဦးဇင်းတို့တောရက်တွေတာမှာအခုချိန်ထိဟင်းကိုမြေအိုးနဲ့တန်းချက်ကြတုံးရှိပါသေးတယ်ထမင်းတောင်မြေအိုးနဲ့ချက်တဲ့ကြွားတွေရှိသေးတယ်အဲ့ဒါတော့သူ့ကိုကရုတ်ခွေကလေးနဲ့သူကတွဲပြီးတော့ထားရတာဒါမှမဟုတ်ရင်လည်းပဲဟိုသုံးခုရှက်ထားတဲ့ဟာမျိုးလေးပေါ်မှာသူ့ကိုတင်ထားမှငြိမ်းတာကရုတ်ခွေပါပဲအဲ့တော့အနာရတော်သုတ်ပုတ္တိယောတီယာကယုတ်ခွေမရှိတဲ့အိုးဟာအလွန်လိမ့်လွယ်တယ်မငြိမ်ဘူးတဲ့တာရတော်ဒုတ်ပုတ္တိယောအကယ်၍မြန်ကယုတ်ခွေရှိမယ်ဆိုရင်တော့ဒုတ်ပုတ္တိယောလိမ့်ဖို့တိတ်ခက်ခဲလိမ့်မယ်တဲ့ဒီအိုးဟာငြိမ်မယ်ပေါ့အဲ့ဒီဥပမာတိုင်းပဲတဲ့ဧဝမေဝခောဘိခဝေစိတ်တသစိတ်တအနာရတံသုတ်ပုတ္တိယံဟောတိတာရတံဒုတ်ပုတ္တိယံဟောတိအဲ့ဒီဥပမာတိုင်းပဲတဲ့စိတ်ကလည်းပဲသူ့ရဲ့တီယာမရှိဘူးဆိုလို့ရှိရင်ဒီစိတ်ဟာအလွန်လှုပ်ရှားလိမ့်မယ်အလွန်မငြိမ်မသက်ဖြစ်လိမ့်မယ်စိတ်မှာတီယာကလေးရှိလို့ရှိရင်အဲ့ဒီစိတ်ဟာအလွန်ငြိမ်သက်လိမ့်မယ်ဥမာကရုတ်ခွေလိုလိုစိတ်မှာလည်းပဲတီယာဆိုတာလိုတယ်ဆိုတဲ့အဓိပ္ပာယ်အဲ့တော့ဥရဲ့ကရုတ်ခွေရှိဖို့လိုအပ်တယ်လို့စိတ်မှာလည်းပဲကရုတ်ခွေရှိဖို့လိုအပ်တယ်ဆိုတဲ့အဓိပ္ပာယ်စိတ်တည်ဟူသောဥမာကရုတ်ခွေရှိဖို့ကရုတ်ခွေတည်ဟူသောတီယာရှိဖို့လိုအပ်တယ်အဲ့ဒီစိတ်ရဲ့တီယာကယုတ်ခွေကဘာတုံးဆိုတော့တဲ့မဂ္ဂင်၈ပါးပါတဲ့ကောသဘိကွေစိတ်တသအာရာတော်စိတ်ရဲ့တီယာကယုတ်ခွေဆိုတာဘာကိုပြောတာတုံးဆိုတော့အယမေဝအရိယောအဋ္ဌင်ကိကောမေကောတဲ့အဲ့ဒါမဂ္ဂင်၈ပါးကိုပြောတာတဲ့ဆိုလိုတာကမဂ္ဂင်၈ပါးကိုပွားများမယ်ဆိုရင်လှုပ်ရှားနေတဲ့စိတ်တွေဟာတည်ငြိမ်သွားလိမ့်မယ်ပျောက်ပြတ်ခတ်နေတဲ့စိတ်တွေဟာငြိမ်သွားလိမ့်မယ်နောက်တရားဓမ္မတို့ဦးရှင်တို့တွေကများသောအားဖြင့် လူစန္ဒတွေနဲ့ပြောပြခန့်နေတာရှိတယ်ဖြစ်မှာဖြစ်ပါမလားဆိုတော့စိတ်ရင်မှုတွေကြောက်ကြမှုတွေနဲ့ပြောပြခန့်နေတာတွေမရှိဘူးလားတခါတလေကျတော့လည်းပဲကိုယ်ဟာနဲ့ကိုယ်လုံးပြီးတော့စိတ်တွေကမငြိမ်မဲနဲ့ပန်းနေတာဆင်းရဲနေတာတွေမရှိဘူးလားရှိတယ်အဲ့လိုစိတ်ရမငြိမ်သက်မှုကြောင့်ဖြစ်ပေါ်လာတဲ့ဆင်းရဲခြင်းသဘောတရားတွေကိုစိတ်ကိုငြိမ်သက်အောင်ကြိုးစားခြင်းအဖြစ်ချမ်းသာအောင်လ မြတ်ရမယ်။မဂ်ဉ္စပန်းသည်စိတ်ဓိဟူသောအိုးရဲ့အကောင်းဆုံးတရားကရုတ်ခွေပါလို့မြတ်စွာဘုရားဟောတာ။ဒါကြောင့်ကိုယ်စိတ်ကလေးကိုကောင်းကောင်းအထိုင်ချထားတတ်ဖို့မလိုဘူးလား။လိုတယ်နော်ကိုစိတ်ကူရင်းနဲ့ကိုတွေးမိတွေးရတွေးလုံမိလုံရလှုပ်ပြုံးမိပြောရပြောပြီးတော့ဒီလိုနဲ့အချိန်ကုန်ရင်စိတ်ကဘလို့မှငြိမ်ဖို့တည်ဖို့ဆိုတာမလွယ်ဘူးဟုတ်ရလားအဲ့တော့ဒကာဓမ္မတို့ဦးဇင်းတို့ဘာမျိုးမဆိုကောင်းမြတ်တဲ့အရာတွေဟာကြိုးစားယူရတဲ့သဘောရှိတယ်တိဆောက်ယူရတဲ့သဘောရှိတယ်ရှာရဖွေရတဲ့သဘောရှိတယ်ပစ္စည်းဥစ္စာတွေလည်းရှာရတာပါပဲအဲ့လိုပဲသူတော်ကောင်းတရားဆိုတာလည်းရှာရတာပဲကြိုးစားရတာပဲလှုပ်ရတာပဲအမိတ္တပရိယေတနာဓမ္မပရိယေတနာလို့ပရိယေတနာရှာဖွေခြင်းဆိုတာလည်းနှစ်မျိုးရှိတာကိုနော်အမိတ္တပရိယေတနာဆိုတာကကာမဂုဏ်အစာကိုရှာတာပေါ့ဒါပုထုရှင်တွေမှမကင်းနိုင်ပါဘူးဟုတ်လားအဲ့ဒါလို့ကာမဂုဏ်အစာဟာလည်းပဲရှာမှရတယ်လို့ဓမ္မပရိယေတနာတရားဆိုတာလည်းရှာမှရတာပဲရှာရတာပဲဒီဘက်ကိုစိတ်ဝင်စားရတယ်နော်ရှာတဲ့အခါမှာရှာရချိုးနဲ့တာကတော့တရားကိုရှာရတာကတော့အလွန်ရှာရချိုးနဲ့တယ်ရှာအကျိုးနဲ့တင်မနဲ့ဘူးဆိုတာကကိုရှာလိုက်လို့ရရှိလာတဲ့အကျိုးရလက်ကြောင့်ကိုဘလောက်ချမ်းသာသွားတယ်လဲဆိုတာပေါ်မှာအဓိကမူတည်ပြီးတော့ဆုံးဖြတ်ကြရမှာဟုတ်တယ်မဟုတ်လားအမိတာကိုရှာလို့ရလာတယ်ရလာတော့ဘလောက်ကောင်းသွားတယ်လဲဓမ္မကိုရှာလိုက်တယ်ရလာတယ်ရလာတော့ဘလောက်ကောင်းသွားတယ်လဲအဲ့ဒီဘလောက်ကောင်းသွားတယ်လဲဆိုတာဒီရှာအကျိုးနဲ့မနဲ့ဆိုတာကိုသူကမလုပ်လိုက်မြေတော့အဖြေထုတ်ပေးမှာပဲဟုတ်ရလားဒါကြောင့်ပေးသက်ပေါင်းတော်ကောင်းတို့ဒီလှုပ်ရှားနေတဲ့စိတ်တွေမတီးမငြိမ်ဖြစ်နေတဲ့စိတ်တွေကိုမလှုပ်ရှားသေးဘူးတည်တည်ငြိမ်ငြိမ်ဖြစ်စေဖို့ထိုမှတစ်ဆင့်အမှန်တရားတွေကိုသိသိဖို့ဆိုပြီးတော့စိတ်ကိုငြိမ်အောင်အထိုင်ချတဲ့အကောင်းဆုံးကရုတ်ခွေရှိဖို့မလိုဘူးလားလိုတယ်အဲ့ဒါဘာဖြစ်မှာတော့မဂ်ဉ္စရှင်းပါတဲ့အဲ့ဒါမဂ်ဉ္စရှင်းပါရဲ့စိတ်ကိုတည်ငြိမ်စေနိုင်တဲ့အစွမ်းတတ္တိရှိတယ်ဆိုတဲ့အချက်ပေါ့ဘယ်နှချက်ရှိသွားကြအောင်အရှင်ပြောတာသုံးချက်ရှိသွားပြီနော်မကောင်းမှုအကုသို့ယုံညံ့မှုမှန်သမျှကိုဖယ်ရှားသုတ်တင်ဖြစ်နိုင်တဲ့အစွမ်းကောင်းမှုမှန်သမျှမြင့်မြတ်မှုမှန်သမျှကိုဖြစ်ထွန်းစေနိုင်တဲ့အစွမ်းလှုပ်ရှားနေတဲ့စိတ်ကိုငြိမ်သွားစေတဲ့အစွမ်းမဂ်ဉ္စပါးမှာရှိတယ်နောက်ဦးဇင်းတို့၄ခုမြောက်ပြောချင်တာကတော့စိတ်မှန်တဲ့ငြိမ်ချမ်းမှုကိုဖြစ်စေနိုင်တဲ့အစွမ်းရှိတယ်တဲ့မဂ်ဉ္စပါးစိတ်မှန်တဲ့ငြိမ်ချမ်းမှုဆိုတာဘာကိုပြောတာလဲဆိုတော့နိဗ္ဗာန်ကိုပြောတာပါကျန်တဲ့ငြိမ်းချမ်းမှုကျန်တဲ့ချမ်းသာမှုဆိုတာကတကယ့်အမှန်အကန်ငြိမ်းချမ်းမှုအမှန်အကန်ချမ်းသာမှုလို့မပြောနိုင်ဘူးမဆိုနိုင်ဘူးနိဗ္ဗာန်ချမ်းသာသည်သာလျှင်စင့်မှန်သောအမှန်အကန်ဖြစ်သောချမ်းသာလို့ပြောရတယ်အဲ့ဒီနိဗ္ဗာန်ချမ်းသာကိုမဂ်ဉ္စရှင်မကိုပွားများသောအဖြစ်ရနိုင်ပါတယ်ဆိုတဲ့အကြောင်းကိုလည်းပဲမြတ်စွာဘုရားကဥပမာနဲ့ဟောတာပဲအဲ့ဒါကိုကြားတော့ဘလို့ဥမာပေးတော့ဆိုတော့တေယထာပိဘိခဝေခင်္ဃနရီသမုဒ္ဒနိဏာသမုဒ္ဒပေါ်နာသမုဒ္ဒပပနာခြေသားတို့တဲ့ဟောဒီခင်္ဃမြစ်ကြီးဟာသမုဒ္ဒရာတီကိုဥတည်နေတာတဲ့သမုဒ္ဒရာဘက်ကိုကိုင်းနေတာသမုဒ္ဒရာဘက်ကိုညွတ်နေတာတဲ့သမုဒ္ဒရာဘက်ကိုရှီးဝင်နေတာသူ့ရဲ့လှုပ်ရှားမှုတွေဟာဘယ်ကိုဥတည်နေတာသမုဒ္ဒရာကိုဥတည်နေတာခင်္ဃမြစ်ရဲ့ပန်းတိုင်းကြီးသမုဒ္ဒရာပဲသူသမုဒ္ဒရာဘက်ကိုလှည့်ပြီးတော့ရှီးဆင်းနေတာအဲ့လိုပဲတဲ့မဂ်ဉ္စရှင်းပါးသည်နိဗ္ဗာန်နိုင်တော်ဟောဒီနိဗ္ဗာန်ပေါ်တော်နိဗ္ဗာန်ပတ်ပါတော်မဂ်ဉ္စရှင်းပါးသည်နိဗ္ဗာန်ဘက်ကိုဥတည်နေတယ်နိဗ္ဗာန်ကိုညွတ်နေတယ်နိဗ္ဗာန်ဘက်ကိုကိုင်းနေတယ်ကိုသစ်ပင်တပင်တောင်ဘက်ကိုကိုင်းနေတယ်ဆိုတဲ့အခါမျိုးမှာခုတ်လဲလိုက်လို့ရှိရင်တောင်ဘက်ပဲလဲသွားမှာပေါ့မြောက်ဘက်ကိုင်းနေတယ်ဆိုရင်မြောက်ဘက်ပဲလဲသွားမှာပေါ့သူကိုင်းတဲ့နေရာသူညွတ်တဲ့နေရာကိုသူရောက်သွားမှာအဲ့လိုပဲမဂ်ဉ္စပါးဟာသမုဒ္ဒရာဘက်ကိုရှိဝင်နေတဲ့ခင်္ဃမြင့်နဲ့အတူတူပဲနိဗ္ဗာန်ကိုရှိဝင်မယ်အဲ့တော့ကိုကအဲ့ဒီရည်ရင်ကျောပေါ်မှာမျောပါပြီးတော့လိုက်တက်ဖို့လိုတာပေါ့အထိပယ်ကအဲ့တော့ဒီနေရာမှာဦးဇင်းပြောချင်တာကခင်္ဃမြင့်ဒီနိဗ္ဗာန်ကိုဥတည်နေတယ်လို့မဂ်ဉ္စပါးဟာလည်းပဲရှင်းမှန်တဲ့ငြိမ်းချမ်းမှုလို့ဆိုရမယ်နိဗ္ဗာန်ချမ်းသာကိုရဖို့အတွက်ဥတည်နေတာဒါကြောင့်ပိသဗောင်းတော်ကောင်းတို့တကယ့်ချမ်းသာတဲ့ချမ်းသာမှနိဗ္ဗာန်ချမ်းသာကိုရချင်တယ်မျက်မှောက်ပြုချင်တယ်ဆိုလို့ရှိရင်မဂ်ဉ္စပါးကိုသာလင်ပွားများရနိုင်မယ် ဒီနေရာမှာမဂ်ကင်ရှင်မာဒီဟူသောအကြောင်းကြောင့်နိဗ္ဗာန်ဖြစ်လာတာတော့မဟုတ်ဘူးဆိုတာတော့ဦးဇင်းတို့ပြောခဲ့ပြီလားနိဗ္ဗာန်သည်အကြောင်းတရားမရှိဘူးနော်မဂ်ကင်ရှင်မာဒီဟူသောအကြောင်းကြောင့်နိဗ္ဗာန်ဖြစ်လာတာမဟုတ်ဘူးဒါပေမဲ့မဂ်ကင်ရှင်မာကိုပွားများရင်တော့နိဗ္ဗာန်ကိုရောက်လိမ့်မယ်လန်ဒီဟူသောအကြောင်းကြောင့်မြို့ကြီးဖြစ်လာတာမဟုတ်ဘူးအဲ့ဒီမြို့ကိုရောက်စီတဲ့လမ်းလျှောက်သွားမယ်ဆိုရင်အဲ့ဒီမြို့ကိုရောက်လိမ့်မယ်အဲ့ဒီဥပမာလေးလည်းပြောခဲ့ပြီးသားနော်ဒါကြောင့်မဂ်ကင်၈ပါးရဲ့ဥစဉ်တို့သရုတ်ထအချက်ပြောလို့တဲ့ဂုံရီတတ္တိသည်တကက်ချမ်းသာတဲ့ချမ်းသာမှငြိမ်းချမ်းမှုအစစ်အမှန်ကိုရစေလိမ့်မယ်ဆိုတဲ့အချက်အဲ့ဒီအချက်တွေကိုထောက်ထားသောအဖြစ်မဂ်ကင်၈ပါးသည်လမ်းတကလမ်းထဲမှာအမျက်ဆုံးသောလမ်းဖြစ်တယ်ဆိုတဲ့စကားဟာဒါကမှမဟုတ်ဦးရှင်တို့တွေစဉ်းစားပြီးတော့ယုံကြည်မှုတရားတရားသိမြင်နားလည်မှုပညာတရားတွေဖြစ်စေရမယ့်အချက်ပေါ့ဟုတ်ရဲ့လားဘယ်နှချက်ပြောလိုက်တော့၄ချက်ပြောလိုက်တယ်မကောင်းမှုမှန်သမျှကိုဖယ်ရှားတုတ်တင်ပြနိုင်တဲ့အစွမ်းကောင်းမှုမှန်သမျှမြင့်မြတ်မှုမှန်သမျှကိုဖြစ်ပေါ်စေနိုင်တဲ့အစွမ်းစိတ်ရဲ့တရားငြိမ်သက်စေတဲ့အရာဖြစ်စေတဲ့အစွမ်းနောက်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တဲ့အစွမ်းဆိုပြီးတော့အဲ့ဒီလောက်ကောင်းတဲ့မဂ်ကင်၈ပါးတရားဓမ္မတော်ဦးဇင်းတို့ကိုယ့်ရဲ့ရှေးကံအားလျော်စွာအကြောင်းတရားတွေအားလျော်စွာအခုတိခွန့်မြင်ခွန့်ကျင့်ခွန့်ရမနေဘူးလားရနေတယ်အဲ့ဒီရနေတဲ့အချိန်မှာကိုဒါဒီအလုပ်ကိုပြက်ပြက်သားသားငါလုပ်တဲ့နယ်ဆိုတဲ့အတွေ့အမျိုးပေါ့ရှိဖို့လိုတယ်နော်အထူးသဖြင့်ဟိုဒီနေ့ကတရားကြီးတယောက်ကဦးဇင်းကိုရှောက်တယ်အော်ဗမာတွေအယူအဆမှားယွင်းစွာနဲ့မှားယွင်းတဲ့စကားပုံတွေချခဲ့တာတဲ့အဲ့ဒါဘာလို့ဆိုတော့တတိယအရွယ်မှာဘာဝနာဆိုတဲ့စကားတဲ့ဟုတ်လားနော်ပထမအရွယ်မှာပညာရှာဒုတိယအရွယ်မှာစီရင်ရှာတတိယအရွယ်မှာဘာဝနာဒုတိယအရွယ်နဲ့တည်သွားတော့ဘာဝနာကမပါတော့ဘူးအမခံချက်မရှိတဲ့အရာတွေကိုသူတို့ပြောတာလားဟုတ်လားအဲ့ဒါကိုဒကာကြီးကပြောတာပြီးတော့ဘာတဲ့ဥမတောင်းမသီလစောင့်မယ်ဆိုတဲ့ဇာတ်တဲ့ဟုတ်ပါတယ်အဲ့ဒါတွေကတော့မပြောဆိုသင့်တဲ့ဇာတ်ပုံတွေပါပဲဒီနေရာမှာဥစဉ်တို့တတိယရွယ်မှာဘာဝနာဆိုတဲ့ဇာတ်နဲ့ပတ်သက်ပြီးတော့ဟိုဆရာတော်ဥဇတိကဆရာတော်ဘုရားပြောထားတာကိုဥစဉ်ကအလွန်သဘောကျတယ်ဆရာတော်ကဘာပြောထားတုံးဆိုတော့ငါးတကောင်ကို၃ပိုင်းပိုင်းလိုက်ပဲအမိကတစ်ပိုင်းခါးတစ်ပိုင်းခေါင်းကတစ်ပိုင်းပေါ့အဲ့ဒီအပိုင်း၃ပိုင်းထဲမှာဘယ်အပိုင်းဟာအကောင်းဆုံးဖြစ်မလဲအလဲပိုင်းဟာအကောင်းဆုံးပေါ့အမိပိုင်းကလည်းတိတ်အသုံးမကျခေါင်းပိုင်းကလည်းတိတ်စားလို့မရခုတက္ကသမတို့ဦးရှင်တို့အသက်30ကျော်ထားတော့40ကျော်50ကျော်အဲ့ဒီဝင်းကျင်နေရအလဲပိုင်းနဲ့တူတယ်လို့ဆရာတော်ကပြောတယ်ငယ်တုန်းကလည်းပဲအသိဉာဏ်တွေအတွေ့အကြုံတွေကမပြည့်စုံသေးတော့မရင့်ကျက်သေးတော့နောက်ဒီဘက်ကိုကလှုပ်ဖို့ဆိုတာကတော်တော်ကြီးအလံဝေးနေတယ်ကိုယ်စိုးနဲ့ကိုယ်လောနေတယ်လို့ဆိုကြမှာစို့ဟုတ်လားနည်းနည်းလေးအခုအသက်40ဝန်းကျင်ရောက်လာပြီဆိုတော့အသိဉာဏ်လေးကလည်းထိုက်တဲ့လောက်ပြည့်စုံလာတယ်အတွေ့အကြုံလေးတွေကလည်းထိုက်တဲ့လောက်ရင့်လာတယ်စဉ်းစားတတ်တဲ့ဉာဏ်လေးတွေလည်းရှိလာတယ်အဲ့ဒီအချိန်ဟာအလေပိုင်းပဲအဖို့အတန်ဆုံးအချိန်ထိရောက်ထိထိရောက်ရောက်တန်ဖိုးရှိတဲ့အလုပ်ကိုလှုပ်လိုက်မိဖို့လိုတယ်ဆိုတာကိုဆရာကြီးကသတိပေးတာနောက်ဆုံးအရွယ်ဆိုတဲ့60ကျော်80ကျော်ဖြစ်သွားပြီဆိုရင်တော့အဲ့ဒါကသူလည်းသုံးမရတဲ့အပိုင်းကိုပြန်ရောက်သွားပြန်ရောဟုတ်လားခက်တာကတရားမတော်ဦးဇင်းတို့တည်းကအလွန်တန်ဖိုးရှိတဲ့300တဲ့အပိုင်းကိုနော်အလွန်တန်ဖိုးရှိတဲ့အလုံမှာအသုံးမချလိုက်နိုင်တဲ့အချက်ပေါ့နော်လူတွေကနောက်ဆုံးအရွယ်ကြတော့မှနော်အပူတွေကလည်းများပြီလေအဲ့ဒီကြတော့ဟုတ်လားအဲ့လိုကြိုးစားဖို့စဉ်းစားထားတယ်ဆိုရင်အဲ့ဒီစဉ်းစားချက်လေးတွေကိုပြင်ဖို့မလိုဘူးလားလိုပါတယ်အဲ့တော့ဒီနေရာမှာဦးဇင်းတို့ပြောချင်တာကအင်မတန်ကောင်းတဲ့ကိုယ့်ရဲ့အကြောင်းတရားတွေကြောင်းအင်မတန်ကောင်းတဲ့လမ်းစဉ်တွေကိုတိခွင့်မြင်ခွင့်တွေ့ခွင့်ကြုံခွင့်ရနေတာအဲ့ဒါတကယ်လို့ကိုကမကြိုးစားဘူးဆိုလို့ရှိရင်ဟောဦးဇင်းတို့ဒေသနာတော်တွေကိုကြည်ပြီးတော့စီထားတဲ့လင်္ကာလေးရှိတယ်ဝိသုဒ္ဓံဆိုတော့ဘုရားကြီးစီတယ်အဲ့ဒါကိုဆရာကြီးဥထေလိုင်ပြန်ပြီးတော့မွမ်းမံထားတဲ့လင်္ကာလေးရှိတယ်တော်တော်ကောင်းတယ်အဲ့ဒီလင်္ကာလေးဘာပြောထားတယ်ဆိုတော့ရန်သူဝိုင်းထားထိုရောက်ကြကပြေးသွားဖို့ရလမ်းပေါက်သားလေးအပြည့်မထွက်လမ်းတွေမရှိကြနော်ရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရလမ်းပေါက်တန်လေးရဲ့ပြေးမထွက်လမ်းတွေမရှိကြီးလူတယောက်ရန်သူတွေဝိုင်းခံရတယ်ဒါပေမဲ့လွတ်အောင်ပြေးဖို့အတွက်လမ်းပေါက်တစ်ခုကတော့တားနေတာကိုလည်းသူမြင်တယ်အ တဏ္ဍကိုတကယ်လို့ပြီးမသွားဘူးဆိုလို့ရှိရင်ထွက်မပြေးဘူးဆိုလို့ရှိရင်ယန္တူတွေရဲ့အနှိမ့်ချက်ကိုခံရတာဟာလမ်းရဲ့အပြစ်မဟုတ်ဘူးတဲ့လမ်းရှိရတဲ့နဲ့မပြေးတဲ့သူ့ရဲ့အပြစ်ပဲလို့ပြောထားယန္တူဝိုင်းထားတို့ယောက်ျားကပြေးသွားဖို့ရလမ်းပေါက်သားလည်းပြေးမထွက်လမ်းတွယ်မရှိလေမစင်လူလျံအေးကြည်လင်သည့်ရေစင်ရှိလျက်မစိခက်ရေတွက်မရှိလေလူတယောက်မစင်အညစ်အကြေးတွေပေးချမ်းနေတယ်နားမှာလဲဆေးတရားရေစင်ကြီးအေးကအရင်တည်းရှိနေတယ်ဒါကို तू မဆေးဘူးဆိုရင်တော့ရေရဲ့အပြစ်မဟုတ်ဘူးအဲ့လိုပဲဒကာဓမ္မတို့ဦးဇင်းတို့တွေမှာစိတ်ရဲ့မကောင်းမှုလို့ဆိုရတဲ့အကုသိုလ်တွေကိလေသာတွေဆိုတဲ့အညစ်အကြေးတွေဟာပေးချမ်းနေတာမရှိဘူးလားရှိတယ်ဒီအညစ်အကြေးတန်းတန်းနဲ့ပဲဒကာဓမ္မတို့ဦးဇင်းတို့နေနေတာပဲဒါဦးဇင်းတို့လည်းဒီတိုင်းပဲဒကာဓမ္မတို့လည်းဒီတိုင်းပဲပဂတိအညစ်အကြေးဆိုရင်တော့လူတွေကလူကြတူကြတဲ့ဒီအညစ်အကြေးတန်းတန်းကြီးနဲ့သွားရဲမယ်တော့မထင်ဘူးနော်အဲ့တော့တကယ်အညစ်အကြေးအစ်စ်ကိုကြောက်ရကောင်းမှရှေ့ရကောင်းမှမသိဘဲနဲ့အပေါ်ရင်အညစ်အကြေးလောက်ကိုသာဒကာဓမ္မတို့ဦးရှင်တွေကဂယုစိုက်နေတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောလို့မရဘူးလားအေးလူထင်တာမြင်တာရှိတဲ့မျက်နှာပေါ်ဆိုရင်အညစ်အကြေးမပြောနဲ့ဘာမှမရှိရင်တော့မကျေနပ်သေးဘူးတကယ်အဲ့ဒီပေါ်မှာကောင်းတာလေးတွေကောင်းတဲ့အယောင်လေးတွေဟုတ်လားကောင်းတဲ့အနံလေးတွေတတ်နိုင်တဲ့လောက်တော့မလုပ်ကြသေးတော့တင်လိုက်ကြသေးတာပဲဒါဆိုလိုတာကဒီအညစ်အကြေးတကအညစ်အကြေးတဲမှာစိတ်ရဲ့အညစ်အကြေးမကောင်းမှုအညစ်အကြေးဟာတကယ်တမ်းကအညစ်အကြေးအစ်စ်ဖြစ်တယ်ဆိုတာလဲညံပိုင်းဆိုင်ရာအရာတော့ဒကာတော်မတို့ရောဦးဇင်းတို့ရောလက်ခံထားပြီသားဟုတ်တယ်မို့လားမစင်အညစ်အကြေးနဲ့လောဘဒေါသအညစ်အကြေးဘယ်အညစ်အကြေးကပူပြီးတော့ယွန်းတရားကောင်းလဲလို့မေးရင်လောဘဒေါသအညစ်အကြေးကယွန်းတရားကောင်းတယ်လို့တော့ပြောလဲပြောတယ်တကယ်လဲသဘောပေါက်ပါတယ်ညံကလည်းပဲတကယ်သိပါတယ်အဲ့ဒီအချက်ကိုဟုတ်လားဟိုအညစ်အကြေးကဒုက္ခပေးတယ်ဆိုတာဘာမှမပြောပါလောက်ဘူးသူရေဆေးလိုက်ရင်လည်းလွလွယ်ပဲပြောင်းသွားတယ်ဒီအညစ်အကြေးကသူ့ကိုပြောင်းအောင်လုပ်ဖို့လည်းအလွန်ခဲရင်တယ်ဒီအညစ်အကြေးကြောင့်ဖြစ်လာတဲ့ချိုးချိုးတွေကကဘာနဲ့အဟွမ်းလိုပဲပြောကြပါဆိုជីជីတွေပြောရမယ်ဆိုရင်နော်မရှိဘူးလားရှိတယ်အဲ့လိုတွေကဓမ္မတို့အစဉ်တို့နားလည်ထားပေမဲ့လို့ပဂတိအညစ်အကြေးကိုတော့တန့်ရှင်းအောင်လုပ်ကြတယ်စိတ်ရဲ့အညစ်အကြေးကိုတော့တန့်ရှင်းအောင်မလုပ်ကြဘူးတန်ရှင်းအောင်လှုပ်เสียရဓမ္မတိဟူသောရေစင်မကင်တိဟူသောရေစင်ရှိနေပါလေကနဲ့ဒါကိုအပေအကျံခံပြီးတော့ဟိုရှေ့ရကောင်းမှမသိကြောက်ရကောင်းမှမသိဒီလိုပဲနေနေကြတာဒါကလည်းခက်တော့ခက်သားလေဥမရှိတာမို့ဘေးကလူတွေကလည်းအကုန်လုံးအညစ်အကြေးတုံးနေပြီဆိုတော့တိတ်မထူဘူးဆိုတော့ရှက်လဲတိတ်ရှက်เสียမလို့တလို့များဖြစ်နေတာလည်းပါမှာပေါ့ဟုတ်လားနောက်ဒါရှိတယ်မို့လားရှိတယ်အဲ့ဒါကိုရည်ရွယ်ပြီးတော့ရေးတာပါမစင်လူလျင်အေးကြည်လင်းသည့်ရေစင်ရှိလေမစိခက်ရေတွက်မရှိလေဒါရေရဲ့အပြစ်မဟုတ်ဘူးတဲ့နောက်တစ်ချက်သူကဘာဆက်ပြောပြန်တော့ဆိုတော့အော်ဟင်ငိုညီယောဂတိလေလူလဲပြာတိနာမချိသောတတ်တိမြင်မျောတမတော်ဤဈေးကျော်ရှိလေမစားခက်ဆေးတွက်မရှိလေလူတယောက်ယောဂနှိမ့်ဆက်ခိုင်းနေရဘလို့ပြင်းထန်တော့ဆိုတော့အော်ဟင်ငိုညီနေရလောက်အောင်ပြင်းထန်တဲ့ယောဂကအဲ့ဒီယောဂကိုပျောက်စေတဲ့ဆေးမရှိလို့သူအဲ့ဒီဝေဒနာကိုခံနေတာတော့မဟုတ်ဘူးတဲ့ဆေးကအနန္တမအရင်တည်းရှိနေတယ်အဲ့ဒါသူအပြင်းထွန်ပြီးတော့အကြောင်းအမျိုးမျိုးကြောင့်မတော့ဖြစ်နေတာမတော့ဖြစ်လေတဲ့မြတ်ယောဂကလည်းမပျောက်ဘူးပဲအဲ့လိုမတော့ဖြစ်လို့ယောဂမပျောက်တဲ့ကိစ္စမှာဆေးရဲ့အပြစ်မရှိဘူးမတော့တဲ့ကိုယ်အပြစ်ပဲတဲ့ဆိုလိုတာကတရားဓိဟူသောဆေးရှိတယ်သို့သောကိလေသာဓိဟူသောအနာယောဂနဲ့ညှင်းယူပြီးတော့နေတော့နေကြတာပဲအဲ့ဒီအနာယောဂါကိုပြတ်အောင်လုပ်ပါတော့လားဆိုတော့လေမလုပ်ဘူးအဲ့ဒါဆေးရဲ့အပြစ်မဟုတ်ဘူးကိုယ့်ရဲ့အပြစ်ဆိုတာကိုပြောတာ။အော်ဟင်ငိုကြီးယောဂတိလေလူလဲပြာတိနာမချိသောတတ်တိမြင်မျောတမတော်ဤဆေးကျော်ရှိလေမစားခက်ဆေးတွက်မရှိလေ။သူဥမာကို၃မျိုးပြောတာနော်။လမ်းနဲ့ဥပမာပေးတယ်၊ရေနဲ့ဥပမာပေးတယ်၊ဆေးနဲ့ဥပမာပေးတယ်။ဘာကိုဥမာပေးတာလဲအဲ့ဒါကမဂ်ကင်၈ပါးသူတော်ကောင်းတရားဝိပဿနာတရားကိုလမ်းလို့ပြောတယ်ရေလို့ပြောတယ်ဆေးလို့ပြောတယ်ယန္တူတွေရဲ့လက်ကလွတ်အောင်ယုံထွက်နိုင်တဲ့တခုတည်းသောလမ်းပေါ့နော်မစင်တည်းဟူသောအညစ်အကြေးနဲ့တူတဲ့ကိလေသာအညစ်အကြေးတွေတန့်ရှင်းစေနိုင်တဲ့တခုတည်းသောရေပေါ့နော်ကိလေသာတည်းဟူသောယောဂဗေယတို့မှကင်ဝေးပြောင်းချင်းစေတဲ့တခုတည်းသောဆေးပေါ့နော်အဲ့ဒါလိုပဲတဲ့အဘဲကွင်းတို့မချွတ်ပုတ်မြေစွတ်စွတ်တဏ္ဏကိလေသာကိုမြစ်မှန်ပဲဖြတ်အပြည့်တတ်ရန်ဝိပဿနာတရားရှိပါညာလီမပွားနိုင်အောင်ပြပါများတရားတွေ့မရှိလေနော်ကိုယ်တန်တမှာအဘဲလေးပုံကိုပြစ်ချနိုင်တဲ့နော်အကြီးကျယ်ဆုံးဆင်းရဲတွေကိုဖြစ်စေနိုင်တဲ့ကိလေသာတရားတွေနော်အ ဘယ်ကွင်တို့မချွတ်ပုံမြည်ဆွတ်ဆွတ်တနာကိလေသာကိုတဲ့ပြောတာလေစကလုံးလေးတွေကအလွန်အားပါတယ်သိလားအဘယ်ကွင်တို့မချွတ်ပုံမြည်ဆွတ်ဆွတ်တနာကိလေသာကိုဩအကုသိုလ်တရားတွေကတော့တခက်ကိုပဲလက်လက်ဆက်ဆက်နော်အရှိန်နဲ့အဟုန်နဲ့ရှိနေတယ်ဆိုတဲ့အဓိပ္ပာယ်ကိုအဘယ်ကွင်တို့မချွတ်ပုံမြည်ဆွတ်ဆွတ်တနာကိလေသာကိုမြစ်ပါပဲဖြက်အပြီးတန်ရန်ဝိပဿနာတရားရှိပါညာလေးမပွားနိုင်အားဗျာပါများတရားတွေမရှိလေနော်မပွားနိုင်အားဗျာပါများတဲ့ကိုယ့်ဟာနဲ့ကိုယ်ဗျာများနေကြကိုယ့်အကြောင်းနဲ့ကိုယ်ပေါ့လေနော်ဒါပေမဲ့ကိုယ့်အကြောင်းနဲ့ကိုယ်တော့အရေးကြီးတယ်လို့ထင်နေကြတာကြီးပါပဲနော်အတထားပါတော့ပေးတဲ့ပေါင်းတော်ကောင်းတို့ဘယ်လိုအကြောင်းကြောင့်မဲ့ဖြစ်ဖြစ်မပွားများလိုက်နိုင်မှုဆိုရင်မပွားများလိုက်နိုင်တာကတော့အတူတူပဲမဟုတ်လားเนาะတချို့တော်တော်ကိုအခြေအနေကပေးတယ်ဇီဝကြီးလည်းရှားတရားမလိုဘူးဘာမှလည်းလှုပ်ရှားမလိုဘူးဒါပေမဲ့အဲ့ဒီအလုပ်ကိုသူတော်ကောင်းအလုပ်ကိုလုပ်သလားဆိုတော့တိတ်ထိတ်ရရောင်မလိုဘူးတချို့ကြတော့လည်းပဲတကယ်ကိုရှားရပွေရမဲ့အရွယ်မို့လို့အတင်းရှားနေရတယ်မဖြစ်ဘူးမဖြစ်ဘူးဆိုပြီးတော့လုပ်နေရလို့ဒီသူတော်ကောင်းတရားကိုမလုပ်နိုင်တဲ့လူကမရှိဘူးလားအေးဘလို့အကြောင်းကြောင့်ပဲမလုတ်မလုတ်မလုတ်လိုက်ရတာကတော့အတူတူပဲဟုတ်တယ်မို့လားအေးဒါကြောင့်ပိဿပေါင်းတော်ကောင်းတို့ဒီအချက်ကလေးတွေကိုစဉ်းစားပြီးတော့အင်မတန်ကောင်းမွန်တဲ့အခြေအနေကောင်းနဲ့တွေ့နေတဲ့အခါမှာတို့ဒီမဂ္ဂင်ရှင်ပါတရားမြတ်ယတနာကိုပွားများအထုတ်ပြီးတော့မဂ္ဂင်ရှင်ပါကိုပွားများခြင်းကြောင့်ရရှိမဲ့အကျိုးကျေးဇူးတွေကိုခံစားရတဲ့သူတော်ကောင်းတွေဖြစ်အောင်ကြိုးစားသင့်တယ်ဆိုတော့အတွေးမျိုးမတွေးသင့်ဘူးလားတွေးသင့်တယ်အဲ့ဒါဦးဇင်းတို့မဂ္ဂင်၈ပါးနဲ့ပတ်သက်ပြီးတော့ဒါပြောလိုက်တာနော်မဂ္ဂင်၈ပါးကိုပြန်ပြီးတော့အနှစ်ချုပ်မယ်နော်ကိလေသာမာရဏနိဗ္ဗာန်ဂိစ္ဆန္တိအေတနာတိမဂ္ဂောကိလေသာကိုပယ်ရှားပြီးတော့နိဗ္ဗာန်ကိုပို့တက်လို့မဂ္ဂင်လို့ခေါ်တယ်ဟုတ်လားအဲ့ဒီမဂ္ဂင်၈ပါးဘာတွေလဲပေးတယ်လို့သိပြီးသားနော်အဲ့ဒီမဂ္ဂင်၈ပါးတည်းဟူသောလမ်းဒီလမ်းတကလမ်းထဲမှာအမောမြတ်ဆုံးအမြင့်မြတ်ဆုံးလမ်းမှာဘာကြောင့်အမြင့်မြတ်ဆုံးလမ်းဖြစ်ရသလဲဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဘယ်နှချက်လောက်ပြောလိုက်တော့၄ချက်လောက်ပြောလိုက်တယ်အကုသိုလ်တရားယုံညံ့မှုတရားမှန်သမျှကိုဖယ်ရှားသုံးသင်ပြနိုင်တဲ့အစွမ်းရှိတယ်မြင့်မြတ်မှုစင်ကြယ်မှုမှန်သမျှကိုဖြစ်ထွန်းစေတဲ့အစွမ်းသတ္တိရှိတယ်စိတ်ရဲ့တရားကရုတ်ခွေတပွဲဖြစ်တယ်အင်မတန်စစ်မှန်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေဖို့အတွက်တခုတည်းသောလမ်းဖြစ်တယ်။နော်ဒါမဂ္ဂင်၈ပါးရဲ့အစွမ်းအချင်းချင်းပြောပြတာ။အဲ့ဒီအစွမ်းတတိတွေနဲ့ပြည့်စုံတဲ့မဂ္ဂင်၈ပါးကိုကျင့်သုံးခွင့်တရားဓမ္မတို့ဦးဇင်းတို့တွေရနေတယ်။အဲ့ဒီအခြေအနေကိုကောင်းကောင်းနားလည်ပြီးတော့ဘဝရဲ့အကောင်းမြတ်ဆုံးအချိန်မှာနော်အကောင်းမြတ်ဆုံးအလုပ်ကိုလုပ်လိုက်ရရင်အကောင်းမြတ်ဆုံးဘဝကိုရတယ်ဆိုတာကအတိပဲတော်တော်ရှိသွားတာပေါ့နော်။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့မဂ္ဂင်၈ပါးကိုပွားများအားထုတ်ပြီးတော့ဗောဓိပက္ခိယတရားတွေအာလုံးပြည့်စုံသွားအောင်ကြိုးစားဖို့မလိုဘူးလားလိုပါတယ်နော်ဦးဇင်းတို့ကိုမဂ္ဂင်၈ပါးကိုလည်းပြောပြပြီဆိုတော့ဗောဓိပက္ခိယတရား38ပါးအကုန်စုံမသွားဘူးလားစုံသွားတယ်ဦးဇင်းတခါမှဒီဗောဓိပက္ခိယတရားကိုဒီလိုစုံစုံရှိရှိမဟောဘူးသေးဘူးနော်အဲ့ဒါခொနရဲ့ရက်ရှည်လုတ်ပေးတဲ့တခါကြီးဒီကမာကြီးများကိုတောင်းဦးဇင်းကကျေးဇူးတင်တယ်ဒါပြောဖြစ်သွားပြီ။ဩနောက်တစ်ချိန်မှဒီလိုစုံစုံစည်စည်ပြောပါဆိုရင်ပြောချင်ပါလေပြောဖြစ်မယ်။ဒီတိုင်းထတ်တူကြအောင်တော့မပြောနိုင်တာအမှန်ပဲ။ဟုတ်လား။အဲ့တော့ဘာပဲပြောပြောကောင်းကောင်းမကောင်းကောင်းပြည့်စုံစုံမပြည့်စုံစုံ။ဩဘုရားရဲ့တရားကတော့မကောင်းမှုဆိုတာတော့မရှိပါဘူး။နော်။ကိုပြောမိလိုက်တယ်ဒီအတန်ဖန်ထားတာလေးရှိရာကတော်တော်စိတ်ထဲမှာဥစဉ်ကကျေနပ်ရတယ်။ဟုတ်ရဲ့လား။ဒါကြောင့်အခုဒီမှာဘောဓိပက္ခိယတရားကိုနာကြတဲ့ပေတာကတရားကျော်200ထားပါတော့ခွေဖြစ်သွားပြီဆိုရင်တသိန်းလည်းဟုတ်တယ်နှစ်သိန်းလည်းဟုတ်တယ်သူရောက်တရားကိုဒီခွေကအသိဉာဏ်တန်ဖြန့်နေပါအဲ့အဲ့ဒီကိစ္စမှာတရားဓမ္မတို့ကလည်းဝိုင်းဝန်းပြီးတော့ပါရမီကုသိုလ်ဖြည့်ကြတယ်အကြောင်းအထောက်ပံ့ပေးကြတယ်ဆိုပြီးတော့ဝမ်းသာကြပေါ့ဟုတ်လားဝမ်းသာကြပေါ့နော်အဲ့တော့ဘောဓိပက္ခိယတရားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဒါတစ်ချိန်တစ်ချိန်ကို45မိနစ်လောက်အချိန်ယူပြီးတော့ပြောလိုက်တာခုနှစ်ခုပေါင်းလိုက်လို့ရှိရင်ဒီဟောပြောချက်ဟာမနေဘူးလို့ပြောရလိမ့်မယ်နော်အဲ့တော့အ ਨੇ ဆုံးတော့ဒကာဒကမတို့လေဒီစတော်ဘုရားကြီးရေးတဲ့ဗောဓိပက္ခိယဒီပဏီကျမ်းစာအုပ်ရဲ့အဓိကတော့ချက် point တွေကိုဖတ်ဖူးလိုက်တယ်လို့တော့ဖြစ်သွားတာသိကြသွားတယ်ဒါဦးဇင်းကအဲ့ဒီစာအုပ်ကိုအဓိကကြည့်ပြီးတော့ပြောတာနောက်ပြီးတော့ဦးဇင်းတို့တန်ယုတ်ပါဠိတော်မှာမဟာဝဂတန်ယုတ်ပါဠိတော်ဆိုတာရှိတယ် အဲ့ဒီမဟာဝကတန်ယုတ်ပါဠိတော်ကဒီဘောဓိပက္ခိယတရားတွေနဲ့ပတ်သက်ပြီးတော့ဟောထားတာတော်တော်များတယ်။အဲ့ဒီတဲကဟာတွေလည်းပဲဦးဇင်းတို့လူတွေနဲ့တင့်တော်မဲ့ထင်တာလေးတွေတိတိတိတိုက်တာလေးတွေတော်တော်များများထည့်ပြီးတော့ပြောထားတယ်။အဲ့တော့ဘာပဲပြောပြောပိဋကသုံးပုံရဲ့အနှစ်ချုပ်လို့ဆိုရမယ်။မြတ်စွာဘုရားထားခဲ့တဲ့တရားအမွေတွေထဲမှာအမျက်ဆုံးတရားအမွေလို့ဆိုရမယ်။ဘောဓိပက္ခိယတရားဒေသနာကိုဒကာဓမ္မတို့ဦးဇင်းတို့တွေမှတ်သားမိကြပြီ။နောက်တစ်ချိန်မှပြန်ပြီးတော့လေ့လာခြင်းနဲ့ဆိုရင်လည်းခွေတွေကိုဒါနားထောင်လိုက်ရင်မဖြစ်ဘူးလားဖြစ်တယ်အဲ့တော့အပြည့်အစုံကြီးတော့ဦးဇင်းတို့လည်းပဲပြောနိုင်တဲ့အစွမ်းမရှိဘူးပေါ့ဒါကိုတိတလောက်ကလေးကိုပြောပြတာပါဟုတ်ရလားဒါကြောင့်ဘေးသက်ပေါင်းတော်ကောင်းတို့ရဲ့စိတ်แท้မှာတော်တော်ကောင်းတရားနဲ့ပတ်သက်ပြီးတော့ထိုက်တဲ့နဲ့အထောက်အကူပြုမယ်လို့ယုံကြည်လို့ဒီတန်ဖိုးရှိတဲ့ဘောဓိပက္ခိယတရားတွေကိုဦးဇင်းတို့ပြောဖို့စိတ်ကူးပေါက်သွားတာဟုတ်ရလားဒါကြောင့်ဦးဇင်းတို့ဒီကနေ့ဘောဓိပက္ခိယရဲ့နောက်ဆုံးနေ့ဟုတ်ရလားတတိပဋ္ဌာန်တရား၄ပါးတမ္ပပဋ္ဌာန်တရား၄ပါးအဋ္ဌိပတ်တရား၄ပါးအိန္ဒြေ၅ပါးဘူ၅ပါးဘုဇင်၇ပါးမဲခင်၈ပါးဒီနေ့တရား၅မိနစ်ဆင်းမင်းလောက်ပို့ရှင်မယ်သိခံပြီးတော့ဆက်ပြီးတော့နားထောင်မယ်နော်ပြန်ပြီးတော့အနှစ်ချုပ်မလို့ဟုတ်လားတတိပဋ္ဌာန်တရား၄ပါးဆိုတာကတတိပဋ္ဌာန်ဟုတ်လားတတိပဋ္ဌာန်ဘုဒ္ဓံတဟတိဝဟတိတိပရာဏံအဲ့ဒါလေးပိဋကပေါင်းတော်တော်တော့အလုံးပြောခဲ့ပြီသားနော်တတိပဌံတရား၄ပါးဆိုတာဘာတွေတုံးကာယ ानु ဘသနာတတိပဌံဝေဒနာ ानु ဘသနာတတိပဌံစိတ်တ ानु ဘသနာတတိပဌံဓမ္မ ानु ဘသနာတတိပဌံကာယပိုင်းကိုအမှန်တိုင်သိမြင်နိုင်အောင်သတိဝိရိယဉာဏ်ပညာဥရှိပြီးတော့ကြိုးစားတာကာယ ानु ဘသနာတတိပဌံအဲ့လိုပဲခံစားချက်တွေကိုသိမယ်စိတ်တွေကိုသိမယ်ဓမ္မသဘောတရားတွေကိုသိမယ်ဒါတတိပဌံတရား၄ပါးနောက်တမ္ပပဒံတရား၄ပါးဆိုတာကမဖြစ်သေးတဲ့အဖြစ်ပြီးသားအကုသိုလ်တွေကိုဖယ်ရှားဖို့ကြိုးစားတဲ့ဝရိယမဖြစ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်အောင်ကြိုးစားတဲ့ဝရိယမဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်အောင်ကြိုးစားတဲ့ဝရိယဖြစ်ပြီးကုသိုလ်တရားတွေကိုခိုင်မြဲသွားအောင်ကြိုးစားတဲ့ဝရိယဆိုပြီးတော့တမ္ပပဒံတရားဘယ်နှပါလဲ၄ပါးနောက်အဋ္ဌိပတ်၄ပါးအဋ္ဌိပတ်ဆိုတာဘာလဲပြီးစီးခြင်းရဲ့အခြေခံဟုတ်လားအေးအိဋ္ဌနာအဋ္ဌိအဋ္ဌိဆိုတာပြီးစီးခြင်းနော်အဋ္ဌိယပါတော့အဋ္ဌိပါတော့ပြီးစီးခြင်းရဲ့အခြေခံနော်ဒီတရားတွေရှိမှကောင်းမြတ်တဲ့ပြီးစီးခြင်းတွေပြည့်စုံခြင်းတွေဆိုတာဖြစ်လာပါတကိုးကြီးခြင်းရဲ့အကြောင်းလို့တာမန်လူတွေနားလည်ထားတဲ့သဘောပါပဲဟုတ်လားအဲ့တော့ပြီးစီးခြင်းဆိုတာကတော့တစ္ဆာလေးပါးကိုသိခြင်းကိုဒါအထွတ်အထိပ်တက်ပြီးတော့ပြောရတယ်အဲ့တော့ပြီးသီးခြင်းရဲ့အခြေခံအဋ္ဌိပတ်တရားက၄ပါးအဲ့ဒီ၄ပါးကဘာတွေတုံးသံတာဝီရိယစိတ်တာဝီမန္တာသံနာဆိုတာဒါကိုရခြင်းတယ်ဒါကိုရခြင်းတယ်နော်လောဘမဟုတ်ဘူးနော်မြင့်မြတ်တဲ့တရားကိုရခြင်းတာသံနာဟုတ်လားပြီးတော့ဘာတုံးဝီရိယတကယ်ရအောင်လုပ်မယ်လုပ်မယ်နောက်ပြီးတော့ဘာတုံးစိတ်တာသွားလဲဒီစိတ်စားလဲဒီစိတ်ဒါကိုပဲစိတ်ဝင်စားတယ်ဒါကလွတ်လွတ်ကျင်တာကိုဖွဲနဲ့စကွဲပဲမှတ်တယ်ကျင်တာကိုစိတ်ဝင်စားဖို့ဆိုတဲ့အဓိပ္ပာယ်ဟုတ်လားပြီးတော့ဘာလို့ဝီမန္တာဝီမန္တာဆိုတာကပညာရအောင်ဘယ်လိုလုပ်ရမလဲဆိုတဲ့အပိုင်းတွေကိုအဓိကဦးစားပေးပြီးတော့သိတာပညာဒါအဋ္ဌိပတ်၄ပါးပြီးတော့ဘာလို့အိန္ဒြေ၅ပါးအိန္ဒြေဆိုတာဘာလို့အစိုးရခြင်းအိန္ဒြေဆိုတာအစိုးရခြင်းကိုယ့်ရဲ့စိတ်ကိုကောင်းမြတ်တဲ့ဘက်မှာဒကာသမားတို့ဦးဇင်းတို့တွေကသိပြီးတော့အစိုးမရအောင်စိတ်ကဒီလိုနေဆိုမနေဘူးဘလိုနေတယ်ဒါလေးကိုလုတ်ပါဟဲ့ဆိုရင်မလုတ်ဘူးခိုးလို့လုတ်တယ်။ကိုယ့်ကိုကလန်ကဆန်အမြဲတမ်းဆန့်ကျင်ဘက်ကံတကောစာတိုက်ပြီးတော့နေတဲ့အပိုင်းနေမရှိဘူးလား။ရှိတယ်။အဲ့ဒါဘာဖြစ်လို့တုံး။ကောင်းမြတ်တဲ့ဘက်မှာကိုယ့်ရဲ့စိတ်ကိုဒကာဓမ္မတို့အရှင်တို့တွေကအစိုးမရအောင်။ဘာလို့အစိုးမရတာလဲဆိုတော့ဒီခန္ဓာပူရခန္ဓာတိုင်းပြည်မှာအစိုးရအဖွဲ့ညံ့နေတယ်။ဟုတ်လား။အဲ့တော့အစိုးရကဘာတုံး။အိန္ဒြေ၅ပါးသတ္တိန္ဒြေဆိုတဲ့တရားတရားယုံကြည်မှုနော်။ပြီးတော့ဘာတုံးဝိရိယဉ္ဒေဆိုတဲ့ဝိရိယတရားအထုတ်မယ်ဆိုတဲ့အမှုပြီးတော့တတိဉ္ဒေဆိုတဲ့တတိတမာဉ္ဒေဆိုတဲ့တမာတိပဉ္စဉ္ဒေဆိုတဲ့ပညာတရားတရားကဆန့်ကျင်ဘက်ကိုသူအစိုးရမယ်နော်ဟုတ်လားအေးဘိသဘောင်တတော်တော့ဒါတွေကိုဦးဇင်းတို့အကျဉ်းပြောတော့ဘူးဒါအချင်းချုပ်ပဲပြောအောင်အိန္ဒြေ၅ပါးအိန္ဒြေ၅ပါးပြီးတော့ပါတော့ဘို၅ပါးဘို၅ပါးကြတော့ဘိုးဆိုတာဘလခွန်အားပေါ့ဆန့်ကျင်ဘက်အုပ်စုကိုဖြည်းဖြည်းလွှမ်းမိုးနိုင်တဲ့အစွမ်းတတ္တိရှိလို့ဖို့စန့်ကျင်ဘက်အုပ်စုတွေကကိုယ့်ကိုထိပါးလာတဲ့အခါမှာမတုံမလုံးကြံ့ကြံ့ခိုင်ကြီးယက်တည်နိုင်လို့ဖို့ဘိုးရဲ့အဓိပ္ပာယ်ကိုဦးဇင်းတို့နှစ်မျိုးပြောခဲ့တယ်နော် ဟုတ်တယ်မဟုတ်လားအဲ့ဒီဘုံ၅ပါးကလည်းအိန္ဒိယ၅ပါးနဲ့အတူတူပဲမဟုတ်လားအေးတတ္တတရားဆန့်ကျင်ဘက်တတ္တတရားရဲ့ဆန့်ကျင်ဘက်ကဘာလို့ပြောခဲ့တော့မှတ်မိလားဘယ်မှတ်မိပါမလို့အဲ့ဒါလောက်မှတ်မိရင်တော့အတောကိုဒါကညံကကောင်းပြီဟုတ်လားတရားတရားရဲ့ဆန့်ကျင်ဘက်ကတဏ္ဏဟုတ်လားတဏ္ဏเนาะဝရိယရဲ့ဆန့်ကျင်ဘက်ဆိုရင်တော့မှတ်မိလောက်တယ်အေးကိုသစ္စာပြင်းရည်ခြင်းဟုတ်တယ်เนาะတတိကတတိရဲ့ဆန့်ကျင်ဘက်ကမုထသစ္စာတတိလွတ်ခြင်းတမာတိရဲ့ဆန့်ကျင်ဘက်ကဝိခေပံပြန့်လွင့်ခြင်းเนาะပညာရဲ့ဆန့်ကျင်ဘက်ကတဏ္မောဟမောဟနဲ့တကွန်းဖြစ်ခြင်းပေါ့အဲ့ဒီဆန့်ကျင်ဘက်တည်းရဲ့ပုံမှာလွှမ်းမိုးဖြည့်ဆည်းနိုင်တယ်တိုက်စစ်သဘောမျိုးလို့တောင်ကျုပ်ပြောခဲ့တယ်เนาะပြီးတော့ဆန့်ကျင်ဘက်တည်းနဲ့တွေ့ရင်မတုံမလုတ်မြဲမြံခိုင်ခံ့အောင်ရည်တည်နိုင်တဲ့အစွမ်းရှိတယ်။ခံစစ်သဘောမျိုးနဲ့တူတယ်လို့ကျုပ်ပြောခဲ့တယ်နော်။အေးအဲ့ဒါပါတော့ဘို့ငါပါခွန်အားရှိမှခွန်အားနဲ့လှုပ်လို့ရတဲ့အလုပ်တွေကိုလှုပ်လို့ရတာ။အဲ့ဒါကိုကအားမရှိဘူး။ခွန်အားနေနေပြီ။နော်မအောင်ကြံတော့ပိဋိပိညာဖြစ်နေတယ်ဆိုရင်ဆန့်ကျင်ဘက်တည်းနဲ့တွေ့ရင်ကိုအမြဲတမ်းခံရမှာပဲ။ဟုတ်လား။အဲ့တော့ဒကာဓမ္မတို့ဦးဇင်းတို့ဒီခန္ဓာကအမြဲတမ်းစစ်ပွဲတစ်ပွဲဖြစ်နေတာ။နော်အကုသိုလ်နဲ့ကုသိုလ်နဲ့ကဘာလို့နေတော့အမြဲတမ်းတိုက်နေတာအဲ့ဒါဘယ်သူကနိုင်တယ်လဲဆိုတာကို့မှာအားရှိမရှိပုံမှာမူတည်မှာပေါ့ဟုတ်ရဲ့လားအဲ့ဒါလိုကြည်ကြည်ပြန့်ပြန့်ချက်ထွင်ပြီးတော့စင်တာနားလည်တတ်ဖို့မလိုဘူးလားလိုတယ်ဒါကြောင့်ခွန်အားတောင့်ဖို့အတွက်ဘလဆိုတဲ့အား၅ပါးရှိဖို့လိုတယ်ဘို၅ပါးပြီးတော့ပါတော့ဘုဇင်ခုနှစ်ပါးဘုဇင်ဆိုတာဘောဓိအင်္ဂဘောဓိရဲ့အတောင်အလက်ဘောဓိဆိုတာမဉ္ဉံနော်ဘောဓိအင်္ဂောဘုဇင်္ဂောဟုတ်တယ်နော်အေးဘုဇင်ခုနှစ်ပါးကဘာတွေတော့တတိတံဘောဇင်ဓမ္မဝိစီယတံဘောဇင်ဝိရိယတံဘောဇင်ပီတိတံဘောဇင်ပတ္တိတံဘောဇင်တမာတိတံဘောဇင်ဥပေက္ခာတံဘောဇင်ဘုဇင်ခုနှစ်ပါးနော်စတုတ္တသဓမ္မေတုထုဘုဇတိတိတံဘောဓိတစ္ဆာလေးပါးကိုသိတာကိုဘောဓိလို့ခေါ်တယ်ဟုတ်လားအဲ့ဒီဘောဓိရခြင်းရဲ့အင်္ဂါအစိတ်အပိုင်းဘောဓိရဲ့အတောင်အလက်ကိုဘုဇင်္ဂလို့ခေါ်တယ်အင်္ဂါဘယ်နှပါတော့ခုနှစ်ပါအဲ့ဒါမနေ့ကမှလက်လက်ဆက်ဆက်ပြောထားနော်ဒီကနေ့တော့ပါတော့မက္ခင်၈ပါးမက္ခဆိုတာလမ်းနော်ဘယ်ကိုရောက်စေတတ်တဲ့လမ်းတော့နိဗ္ဗာန်ကိုရောက်စေတတ်တဲ့လမ်းအဲ့ဒီလိုနိဗ္ဗာန်ကိုရောက်စေတတ်တဲ့လမ်းမှာနိဗ္ဗာန်ကိုမရောက်ရောက်အောင်ဆောင်ကျဉ်သွားခြင်းနဲ့နော်ယုံညံ့တဲ့ကိလေသာတရားတွေကိုဖယ်ရှားဖယ်ရှားသွားတဲ့အစွမ်းကိုသူပြမသွားဘူးလားပြသွားတယ်ဒါကြောင့်မို့လို့ကိလေသာတွေမာရဏနိဗ္ဗာန်ကိစ္ဆန္တိအေဒီနာတိမဂ္ဂောကိလေသာကိုဖယ်ရှားသုတ်တင်ပြီးတော့နိဗ္ဗာန်ကိုပို့တတ်တယ်ဒါကြောင့်မဲလို့အဲ့လိုအဓိပ္ပာယ်ဖွင့်ဆိုထားတာအဲ့ဒီမဂ္ဂင်၈ပါးကိုလည်းပိဋကပေါင်းတော်ကောင်တို့ဒါဒီကနေ့ပြောပြသွားပြီအဲ့တော့ဗောဓိပက္ခိယတရား39ပါးစုံမသွားဘူးလားစုံသွားတယ်မြတ်စွာဘုရားရဲ့မြတ်စွာဘုရားဒီဟူသောတထေးကြီးရဲ့နော်အကောင်းဆုံးခြံထားခဲ့တဲ့အမွေတရားဓမ္မတို့ဦးဇင်းတို့တွေကမြတ်စွာဘုရားရဲ့သားတွေသမီးတွေပေါ့နော်အဲ့ဒါကိုယ့်ရဲ့အဘဘုရားရဲ့အမွေကိုကောင်းကောင်းထုတ်ယူပြီးတော့အသုံးချနိုင်မယ်ဆိုရင်မဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ချမ်းသာကိုမရပါဘူးလားရလိမ့်မယ်အဲ့ဒါဦးဇင်းဒီကနေ့တဏှာကြီးနီးနီးပြောလိုက်တယ်နော်ဒါကြောင့်ဘေးသာပေါင်းတရားကောင်းတို့သည်38ပါးသောဗောဓိပက္ခိယတရားယရနာတွေနဲ့ပြည့်စုံအောင်ကြိုးစားအထောက်ပြီးတော့နောက်ဆုံးမဉ္ဇဉ်ဘုံဉာဏ်မျက်နှိပ်ပံကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း